Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ပြည်ရပေါင်းကကင်းဝေးကြပါစေ။2025ခုနှစ်ဖေဖော်ဝါရီလ2ရက်တနင်္ဂနွေမနက်ခင်းဗီဒီယိုရီဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။တနာရီစာရုပ်သံအစီအစဉ်တစ်ခုလုံးကိုတော့ဂျိုဒုစလောင်းကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ကျွန်မခင်ယူထွေးပါရှင်။
ဂါဇာအပြည့်အဝသဘောတူညီချက်အရဣသရေလတစားကန်3ဦးကိုဟားမတ်စ်တွေကစနေနေ့မှာပြန်လွှတ်ပေးလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတိပြည့်အထိမ်းအမှတ်စန့်ကျင်ဆန္ဒပြပွဲတွေကိုပြည်တွင်းမှာရောအမေရိကန်ဥရောပအာရှနိုင်ငံတွေမှာပါမြန်မာတွေပြုလုပ်ခဲ့ပါတယ်။မြောက်ဥရိဘက်ကကြားဖြန့်ငွေလိမ်ကိုင်းတွေတောင်ပိုင်းနယ်စပ်တစ်ကျောကိုပြောင်းရွှေ့လုပ်ကင်နေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။
မြောက်ရီကြားဖြန့် online လိမ်လည်ခိုင်းတွေရဲ့ဆက်သွယ်ရေးလုပ်ငန်းသိမ်းပစ္စည်းတချို့ကိုတော့ထိုင်းမြန်မာနယ်စပ်မှာဖန်ဆီးမိခဲ့ပါတယ်။ဒီအကြောင်းအပြင်ဒီ American ပြည်ထောင်စုမှာအကာအကွယ်ပေးယာယီနေထိုင်ခွင့် TPS ရုပ်သိမ်းနိုင်ခြင်းနဲ့ပတ်သက်ပြီးတော့တင်ပြထားတဲ့ Washington တိုင်းဝိုင်းထဲကမြန်မာရေးအစီအစဉ်တင်တဲ့အတူအပတ်စဉ်တင်ဆက်နေတဲ့အာရှနိုင်ငံရေးဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာလျှာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကသုတအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးအောင်ပါ။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
်။ Israel Hamas အပြစ်ခံရဲစဲရေးသဘောတူညီချက်အရ Hamas ဘက်ကဖမ်းဆီးထားတဲ့ဒဇာဂန်တွေကနောက်ထပ်3ဦးကိုစနေနေ့မှာ Hamas ဘက်ကထပ်ပြီးတော့လွှတ်ပေးလိုက်ပါတယ်။အသက်54နှစ်အရွယ်ပြင်သစ် Israel နိုင်ငံသား Ofer Calderon နဲ့အသက်35နှစ်အရွယ် Jordan Bibas တို့ကိုဂါဇာတောင်ပိုင်းခန်းယူနစ်မြို့မှာချက်ချင်းနှစ်ဖွဲ့ကိုလွှဲပြောင်းပေးလိုက်တာပါ။အသက်65နှစ်အရွယ် Israel American Keith Siegel ကိုတော့ Gaza City စိတ်ကမ်းမှာပြန်ပြီးလွှတ်ပေးခဲ့ပါတယ်။အပြန်လာအဖြစ်စနေနေ့မှာ Israel ဘက်ကပါလက်စတိုင်းအချင်းသား90ကိုပြန်ပြီးလွှတ်ပေးဖို့အတွက်သဘောတူထားပါတယ်။ဒါပေမဲ့အရေးအတွက်ကို183ဦးအထိတိုးထားပါတယ်။ Israel ကသူတို့ကိုထပ်ပြီးတော့လွှတ်ပေးမယ်လို့ညွှန်လင်းရကြောင်းပါလက်စတိုင်းအရေးလှုပ်ရှားတဲ့အဖွဲ့တစ်ခုကပြောပါတယ်။ကျင်းပနေနေတုန်းကတော့ထိုင်းနိုင်ငံသား9ဦးပါဝင်တဲ့ဇာကန်10ဦးကို Hamas ဘက်ကလွှတ်ပေးခဲ့တာဖြစ်ပြီး Israel ဘက်ကတော့ပါလက်စတိုင်းသားအချင်းသား110ကိုလွှတ်ပေးခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုရဲ့ပထမဆုံးပြပခီးစဉ်ဖြစ်တဲ့ပနားမနိုင်ငံကိုစနေနေ့လာရောက်တဲ့ခီးစဉ်ကိုပနားမပြည်သူတချို့ကကန့်ကွက်ဆန္ဒပြကြပါတယ်။ကမ္ဘာရေကြောင်းကုန်သွယ်ရေးအတွက်အရေးပါတဲ့ပနားမတူးမြောင်းမှာတရုတ်ကမမျှမတလွှမ်းမိုးနေတာကြောင့်အမေရိကန်ကပနားမတူးမြောင်းကိုပိုင်ဆိုင်အောင်လုပ်မယ်လို့သမ္မတထရမ့်ကပြောကြားခဲ့တာပါ။ဒါကိုကန့်ကွက်တဲ့အနေနဲ့ပနားမရှမ်းမြတ်တမကအဖွဲ့ဝင်တွေအပါအဝင်လူပေါင်း100လောက်တောက်ချာနေကြတဲ့ကဆန္ဒပြနေကြတာပါပနားမဟာငါတို့နိုင်ငံငါတို့အချုပ်ချာအာဏာပိုင်ငါတို့တူးမြောင်းဆိုတဲ့စစ်တမ်းကြီးတွေကိုကန့်ဆောင်ပြီးဆန္ဒပြတာပါသမ္မတဒေါ်နယ်ထရမ့်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုရဲ့ပုံတွေအမေရိကန်အလံတွေကိုမိရှုခဲ့ကြပါတယ်ပနားမအရေးနဲ့ပတ်သက်ပြီးသမ္မတထရမ့်နဲ့ပနားမခေါင်းဆောင်ဟိုဆေးရိုင်မိုလီနိုတို့ကြားတင်မာတဲ့စကလုံးတွေနဲ့အပြန်အလှန်တိုက်ခိုက်ပြောဆိုတာတွေရှိနေပါတယ်။ဒီချိန်မှာဝန်ကြီးရူဘီယိုပနားမကိုတွားရောက်တာပါ။ဝန်ကြီးရူဘီယိုဟာပနားမနိုင်ငံကနေအယ်ဆာဗေဒိုး၊ကော့စတာရီကာ၊ဂွါဒီမာလာနဲ့ဒိုမီနီကန်သမ္မတနိုင်ငံတွေကိုလည်းဖေဖော်ဝါရီ1ရက်ကနေ6ရက်နေ့အထိခရီးစဉ်အဖြစ်တွားရောက်မှာဖြစ်ပါတယ်။မက္ကဆီကိုကနေအမေရိကန်နိုင်ငံဖီလာဒဲလ်ဖီးယားကိုဆေးကုကိုတွားတဲ့လူနာတင်ဂျက်လင်ပြက်ကျခဲ့ပြီးလေယာဉ်ပေါ်မှာလိုက်ပါလာသူ6ဦးသေဆုံးသွားတယ်လို့မက္ကဆီကိုသမ္မတဖလော်ဒီယာရှိန်ပန်းကပြောပါတယ်။ခီးတဲ့အားလုံးဟာမက္ကဆီကိုကဖြစ်ပြီးဖီလာဒဲလ်ဖီးယားဆေးရုံမှာဆေးကုသမှုခံယူမဲ့ကလေးငယ်တူနဲ့သူ့မိခင်နဲ့တည်ဆုံခဲ့ရတယ်လို့ပြောပါတယ်။စနေနေ့မနက်မှာမက္ကဆီကိုသမ္မတကတည်ဆုံရသူတွေအတွက်ဝမ်းနဲ့ချီးကွဲကြောင်းလူမှုမီဒီယာ X မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုလေကြောင်းမတော်တဆဖြစ်မှုနဲ့ပတ်သက်ပြီးလိုအပ်တဲ့အကူအညီပေးဖို့နိုင်ငံခြားရေးဝန်ကြီးကိုပန်ကြားထားတယ်လို့လည်းပြောပါတယ်။လင်းရတောက်ချန်တွေကပြက်ကျခဲ့တာဖြစ်ပြီးမြေပြင်ပေါ်ကလူတအူးတည်ဆုံးခဲ့ရတယ်လို့ဒဏ်ရသူက19ဦးနဲ့မနည်းရှိတယ်လို့ဖီလာဒဲလ်ဖီးယားမြို့တော်ဝန်ကပြောပါတယ်။အရေးပေါ်အခြေအနေရင်ဆိုင်နေရတဲ့ကလင်းငယ်ကို Shriners ကလေးဆေးုံမှာကုသပေးပြီးဂျက်လင်နဲ့ပြန်ခေါ်လာရမှာသူ့မိခင်နဲ့တခြား၄ဦးတို့လိုက်ပါလာတာဖြစ်ပါတယ်။ဖီလာဒဲလ်ဖီးယားကနေလင်းပြန်တက်ပြီးမကြခင်မှာပဲပြက်ကျပုတ်ကွဲပြီးမီးလောင်ခဲ့တဲ့အတွက်အနီးဝန်းကျင်ကနေအိမ်တွေပါပျက်စီးခဲ့ရပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6753ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်။မနက်9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ View American တိုင်းက February သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ February 10ရက်စနေနေ့ဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့၄နှစ်ပြည့်နေပါ။အာဏာသိမ်းမှုကိုလက်မခံတဲ့ပြည်သူတွေကပြည်ရင်းမှာဆန္ဒထုတ်ဖော်သလိုပြည်ပရောက်မြန်မာတွေလည်းနိုင်ငံအသီးသီးမြန်မာတန်ရုံတွေရှေ့မှာဆန္ဒပြပါတယ်။အမေရိကန်နိုင်ငံဝါရှင်တန်ဒီစီမြန်မာတန်ရုံနဲ့တရုတ်တန်ရုံရှေ့မှာဆန္ဒထုတ်ပေါ်နေတဲ့အကိုရင်အေးကတော့
မော်မြင်တဲ့အာဏာသိမ်းမှုဆန့်ကျင်နေကြတယ်ကျွန်တော်တို့ຫນွေဥတော်လိုင်းရေးရအောင်မြင်မှုတွေရနေပြီ။ဒါအပြင်ဒီအချိန်ဟိုအောင်မြင်နေတဲ့ຫນွေဥတော်လိုင်းရေးကိုကြဆင်းသွားအောင်လို့ဝင်ရောက်ဆွတ်ဖက်တဲ့အိမ်လေးချင်းတွေဆွတ်ဖက်မှုတွေကျွန်တော်တို့နေလုံးဝဆန့်ကျင်တယ်လုံးဝလက်မခံဆိုတာပြတယ်အထူးသဖြင့်တရုတ်ပေါ့နော်။ဒါကိုပြတာတယ်။နောက်ပြီးတော့နိုင်ငံတကာနေပြီးတော့ကျွန်တော်တို့အမေရိကန်ပေါ်ပဲနိုင်ငံပေါင်းဆောင်နေဒီနေ့ပဲ statement ထွက်ထားလာအလုံးငြင်းငြင်းဖြစ်ရှင်းကြပါဆိုပြောတယ်။ဒါပေမဲ့အဲ့ဒီညမှာ ceasefire agreement ဆိုကျွန်တော်တို့လည်းစစ်ကောင်စီဖြစ်နေတယ်။ဘယ်သူမှဒီချိုးဖောက်မှုလိုက်ပြီးမတားဆီးနိုင်ဘူး။ဒါကြောင့်မို့ကျွန်တော်တို့အနေနဲ့တော့အဆုံးထိသွားမဲ့ကျွန်တော်တို့ຫນွေဥတော်လိုင်းကိုအပြေးဝနိုင်ငံတကာနေထောက်ခံအပြေးဆိုတော့ပြတ်သားဖို့တက်ဆန္ဒပြတာဖြစ်သွားတယ်
။ကိုရင်အေးပါလက်နက်ကင်တွန်းလန်နေသူတွေဘက်ကနိုင်မြေအတော်များများထိမ့်ချုပ်နိုင်မြေဖြစ်ပေမဲ့ခုလိုခုခံသူတွေရဲ့ຫນွေဥတော်လိုင်းကိုနိုင်ငံတကာဝိုင်းဝန်းပန့်ပိုးဖို့အတွက်ဆန္ဒဖုတ်ထုတ်ဖော်ကြတာဖြစ်ပါတယ်။ဗြိတိန်၊ဂျာမနီ၊ပါဝင်ဥရောပနိုင်ငံအများအပြားနဲ့ထိုင်း၊ဂျပန်၊တန်ကိုရီးယားအပါအဝင်အာရှတိုင်းနိုင်ငံတွေကမြို့ကြီးတွေမှာပါမြန်မာပြည်စုဝေးဆန္ဒပြကြပါတယ်။အာဏာသိမ်းချိန်ကလေးကအဖမ်းခံရတဲ့နိုင်ငံတော်တိုင်ပင်ခံထွန်းဆန်းစုကြည်ရဲ့တားဖြစ်သူကိုထိန်လင်းကလည်းမိခင်နဲ့တကွာနိုင်ငံချင်းသားအလုံးပြန်လွှတ်ပေးဖို့ဗြိတိန်လန်ဒန်မြို့ကမြန်မာတိုင်ရုံကိုတွားရောက်ပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်စီလက်မှုထားတဲ့စာပေးပို့ပါတယ်။မြန်မာနိုင်ငံနဲ့ချေဆက်ပြီးထိုင်းမြန်မာနယ်စပ်တစ်လျှောက်လှုပ်ရှားနေတဲ့အွန်လိုင်းလိင်လန်ခန်းတွေကအခုဆိုနယ်စပ်တစ်လျှောက်တောင်ဘက်ပိုင်းတိုးချဲ့လောက်ကင်လာနေတယ်လို့ထိုင်းအာဏာပိုင်တွေကရောလိင်လန်ခန်းဝင်ဟောင်းတွေကပါပြောပါတယ်။သူဟာ SIM card Starlink ဂျိုရုဆက်သွယ်ရေးစနစ်ဖြည့်စင်မင်းနဲ့လုပ်ငန်းလုပ်ကိုင်လို့သူရှိတဲ့မြတ်သူတို့ရဲ့လုပ်ငန်းလက်ပတ်နိုင်စွမ်းရှိနေတာပါထိုင်းအောက်လွတ်တော်အမျိုးသားလုံခြုံရေးနဲ့နေဆက်ရေးရာကော်မတီဥက္ကဋ္ဌပြည်သူပါတီအမတ်ကတော့ထိုင်းနေဆက်မင်းဆောက်တစ်ဖက်ကမြန်မာနိုင်ငံမျိုးဝေဒေတာဟာကမ္ဘာအွန်လိုင်းလိင်လယ်ဂိုင်းတွေကြီးစိုးရနေတာဖြစ်နေပြီးဌာနကြီးဒေးကူတဲ့မင်းနဲ့မှလူပေါင်း3သိန်းလောက်လုပ်ကိုင်နေတယ်လို့ VOA ကိုပြောပါတယ်ဒီဂိုင်းတွေဟာဒေါ်လာဘီလီယံပေါင်းများစွာနဲ့လက်ပတ်နေပြီးအခုဆိုမဲဆောက်တောင်ဘက်အတော်နှမ်းနဲ့ဆန်ခလဘူရီဘက်မှာနေရာတစ်ပြောင်းရွှေ့လုပ်ကိုင်နေတယ်လို့လည်းပြောပါတယ
်ဖေဖော်ဝါရီလ2ရက်တနင်္ဂနွေမနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေစတိုက်ထုတ်လွှင့်ပေးပါမယ်ကြပ်ပြန့်လိမ့်လေဂိုင်းတွေကလုပ်ငန်းသုံးပစ္စည်းတွေဖမ်းဆီးမိတဲ့တရင်ကိုအရင်ဆုံးပြောပြပါမယ်ရှင်။ထိုင်းမြန်မာနယ်စပ်မြဝတီမြို့ကတည်လာတဲ့ကြပ်ပြန့် online လိမ့်လေဂိုင်းတွေရဲ့ဆက်သွယ်ရေးလုပ်ငန်းသုံးပစ္စည်းတချို့ကိုထိုင်းဘက်ချန်ထက်ခရိုင်မဲဆောက်မြို့နယ်ထဲမှာထိုင်းနေသားဆောင်တပ်တွေကဖေဖော်ဝါရီ1ရက်နေ့ကဖမ်းဆီးသိမ်းယူခဲ့ပါတယ်။နေသားဆောင်တပ်တွေကင်းလက်နေတဲ့အချိန်မတင်ကားတဲ့ကားတစ်စီးကိုစစ်ဆေးတာမှာ smartphone ထောင်ချီအပါအဝင်ကွန်ပျူတာနဲ့ဆက်သွယ်ရေးပစ္စည်းတွေကိုသိမ်းဆည်းရမိခဲ့တာပါ။ထိုင်းခြေဆိုင်တရင်တောင်မေးမာကအပြည့်စုံတရင်ပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့နယ်မဲလက်မကျေးရွာဘက်မှာရာတော့တွေကလမ်းတိုင်းမောင်းတင်လာတဲ့မတင်ငါဘွယ်ကုံအပြစ်တင်လာတဲ့ကားတစ်စီးကိုကင်းလက်နေတဲ့ထိုင်းနယ်ခြားဆောင်တပ်ကစစ်ဆေးရမှာကားပေါ်မှာမြန်မာနိုင်ငံမြဝတီဘက်ကကြားဖြန့် online လိမ်လည်ခိုင်းကနေရွှေ့ပြောင်းလာတဲ့စမတ်ဖုန်း1250လုံးဖုန်းစစ်ကတ်294ခုနဲ့ကွန်ပျူတာကိရိယာ19စုံတို့ကိုဖမ်းမိခဲ့တယ်ဆိုပြီးအမှတ်35ထိုင်းနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။ကားမောင်းသူဟာအသက်55နှစ်အရွယ်ထိုင်းနိုင်ငံသားတဦးဖြစ်ပြီးသူ့ကိုစစ်ဆေးရမှာတော့အခုတဲဆောင်လာတဲ့ဆက်သွယ်ရေးပစ္စည်းတွေကိုမြန်မာနိုင်ငံဘက်ကနေပို့လာတာဖြစ်ပြီးမဲဆောက်ကနေတဆင့်ပါဆယ်ပို့ပေးဖို့အတွက်ထိုင်းဘက်ဝင်9000နဲ့ငှားရမ်းခဲ့တာလို့လည်းမဲလမရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ခဲ့ပါတယ်။အမှတ်35နေရဆောင်တက်ကဘူမူနတ်ထခွန်ရင်ထစ်ကတော့အခုလိုပြောသွားခဲ့ပါတယ်မြန်မာနိုင်ငံဘက်ကနေပို့လာတဲ့ဆက်သွယ်ရေးပစ္စည်းတွေကိုကားမောင်းသူကပြောတဲ့အတိုင်းမဲဆောက်ကနေကမ္ဘောဒီးယားနယ်စပ်အထိပို့ဖို့ season ni dah go cahaya panas ni negar apa, kamau tu ne tu palare amu tu mii gule selesai season ni barre, nejasa utap pun ini ne, nemi anak ini ha, jenaru thailand ni bema, nasalina ini amu sahaja season ni dah pelu, aku lomio panas ni negar apa palare sobi time badan ne jauh sudah negar apa. ကုလိုမျိုးမြန်မာနိုင်ငံဘက်ကနေပြောင်းရွှေ့လာတာဟာထိုင်းနဲ့တရုတ်အစိုးရတွေကကောစင်တာအွန်လိုင်းလေလေခိုင်းနေကိုနှိမ့်နေရေးကိုအချိန်မြင့်လှုပ်လာတဲ့အတွက်မြောက်ရီနေရာကနေပေးလို့ရကိုပြောင်းရွှေ့ရေးလှုပ်ဆောင်နေတာလို့ယူဆရကြောင်းထိုင်းသတင်းတွေမှာတော့ရေးသားဖော်ပြနေကြပါတယ်။နေဆက်သတင်းတွေအရမြောက်ရီဘက်ကနေအွန်လိုင်းလေလေခိုင်းကအရေးပါတဲ့သူတွေကတော့ဖျားတုံးစုနေဆက်ဘက်ကိုပြောင်းရွှေ့လာ ြီးမစ္စတာလူဆောင်ကြီးကတော့ဖေဖော်ဝါရီလ၁ရက်နေ့နေ့လယ်ပိုင်းမှာထိုင်းနိုင်ငံမဲဆိုင်မြို့ကိုသွားရောက်ခဲ့ပြီးမဲဆိုင်တာချီလိုက်တရားကိုလာရောက်ခါရွှေတရိကန်ဒေတာကအွန်လိုင်းလိမ်လည်ခိုင်းနေကိစ္စကိုလာရောက်လေ့လာသွားခဲ့ပါတယ်။လိမ်လည်ခိုင်းနေဟာတာချီလိုက်နယ်စပ်ဖက်မှာလဲအခြေဆိုင်လှုပ်ရှားနေတယ်လို့ယူဆတဲ့အတွက်တရုတ်ဝင်ကြီးဟာမဲဆိုင်တာချီလိုက်နယ်စပ်အခြေအနေတွေကိုလည်းလေ့လာသွားခဲ့ပါတယ်။တရုတ်အစိုးရကတော့ကြားဖြတ်နိုင်နေရေးအတွက်ဇင်းရောစစ်စင်ရေးဒုတိယပိုင်းကိုလှုပ်ဆောင်မယ်ဆိုပြီးကြေညာထားပါတယ်ရှင်။
မအေးမှာသတင်းပေးပို့ခဲ့တာပါရှင်။အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်။မြမအပါဝင်နေရက်ပြန်ရင်အန္တရာယ်ရှိတဲ့နိုင်ငံတချို့ကပြည်သူတွေအတွက်အကာအကွယ်ပေးယာယီနေထိုင်ခွင့်ပြုတဲ့ TPS အစီအစဉ်ကို Trump အစိုးရတက်ကရုပ်သိမ်းလိုက်မှာကိုစွေနေကြပါရယ်။ဒါပေမဲ့မြမရေလွှတ်တော်တွင်ဂျိုးပန်းဖို့ဖွဲ့စည်းထားတဲ့ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌအမတ် Bill Heisinger ကတော့အစိုးရမလွန်ဖို့အတွက်ပြောပါရယ်။TPS အပြင်ဒီအမေရိကန်ပြည်ထောင်စုမှာတရားဝင်နေထိုင်နိုင်တဲ့တခြားနိုင်ငံတွေအကြောင်းကိုလူဝင်မှုကြီးကြပ်ရေးနဲ့အခြေစနေထိုင်ခွင့်ဆိုင်ရာဥပဒေထောက်ကူအဖွဲ့ USIRD ကိုတည်ထောင်သူကိုရဲရဲမြင့်မို့ကိုမဲအီတန်စင်ကမေးမြန်းပြီးတော့ဝါရှင်တန်တိုင်းဝိုင်းနဲ့ကမြန်မာရေးအစီအစဉ်မှာတင်ဆက်ထားပါရယ်ရှင်
ဇန်နဝါရီလ20ရက်နေ့မှာကျင်းသစ္စာကျင်းဆိုပြီးတော့အမေရိကန်ပြည်ထောင်စုရဲ့48ရောင်းမြာသမ္မတဖြစ်လာတဲ့ဒေါ်နယ်ထရမ့်ကယာယီအကာအကွယ်ပေးတဲ့အဆင့် TPS Temporary Protective Status နဲ့အမေရိကန်ထဲမှာရွှေ့ပြောင်းနေထိုင်ခွင့်ယာယီပေးထားတာတွေကိုရုတ်သိမ်းနေဆိုပြီးတော့2024အောက်တိုဘာလထဲမှာကြေညာခဲ့ပါတယ်။အဲအကြောင်းလို့လက်ရှိမြန်မာနိုင်ငံပါဝင်နိုင်ငံပေါင်း16နိုင်ငံကလူ 8,600 ကျော်ကသူတို့ရဲ့အနာဂတ်တွေဆက်လက်နေထိုင်ခွင့်ပေါ်မှာစိုးရိမ်မှုတွေတိုးလာနေတာဖြစ်ပါတယ်။2021ဖေဖော်ဝါရီလတရနေ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကြောင့်နေရရင်းကိုမပြောင်းနိုင်တဲ့သူတွေအမေရိကန်ပြည်အောင်စုမှာယာယီနေထိုင်ခွင့်အဖြစ် TPS ကိုမြန်မာနိုင်ငံသားတွေအတွက်2021မေလ25ရက်နေ့ကစပြီးတော့အမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကစတင်ခွင့်ပြုခဲ့တာဖြစ်ပါတယ်။ရွှေပြောင်းမြန်မာဦးရဲ့အယောက်9000လောက်ရှိတဲ့မစ္စိဂန်ပြည်နယ်ဆိုင်ရာ Republican အောက်လွှတ်တော်အမတ် Bill Heisinger ကဒီ TPS အတွက်စိုးရိမ်မှုတွေရှိနေတာကိုနားလည်တယ်ဆိုပေမဲ့လေဒီလူဝင်မှုကြီးကြပ်ရေးပိုင်းပြောင်းလဲမှုတွေမှာ Trump လုပ်တဲ့အခါမှာတော့ဒီ TPS ကိစ္စကအရင်ဆုံးပြောင်းလဲတွေဖြစ်မဲ့အရာမဟုတ်ဘူးလို့မြင်တဲ့အကြောင်း VOA ကိုပြောပြပါရစေ။အမတ် Heisinger ကအမေရိကန်လွှတ်တော်ထဲမှာမြမအရေးအလေးပေးလှုပ်ဆောင်နေတဲ့ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌလည်းဖြစ်တာပါ
I don't know exactly what's going to happen with that. I'm aware of those conversations and that discussion.
TPS နဲ့ပတ်သက်ပြီးတော့ဘာတွေဆက်ဖြစ်မလဲဆိုတာကိုတော့ကျွန်တော်အတိအကျမသိပါဘူး။ဒီတွဲဆွေးနွေးမှုတွေရှိနေတာတော့သိပါတယ်။နောက်ဘာဖြစ်မလဲဆိုတာကိုစောင့်ကြည့်အောင်ပါပါ။ယာယီအကာအကွယ်ပေးအဆင့် Temporary Protected Status TPS အဖြစ်သတ်မှတ်ထားတဲ့ကမ္ဘာတစ်ဝှမ်းကနိုင်ငံတွေအများကြီးရှိပါတယ်။ကျွန်တော်အမြင်ကတော့ TPS ထက်စာရင်အမေရိကန်ရဲ့တောင်ပိုင်းနယ်စပ်ကနေတရားဝင်ထောက်ထားစာရွက်စာတမ်းမပါဘဲတရားမဝင်နယ်စပ်ဖျက်ချော်မှုတွေရပ်တန့်အောင်အရင်လုပ်ရမှာပါ။နောက်ပြီး TPS ဘာကြောင့်ဆက်ရှိဖို့လိုလဲဆိုတာကိုတကယ်ပြည်သူတွေရဲ့စက်ကြောင်းကိုဥပမာပြုပြီးတော့Trump ဆိုရရဲ့နိုင်ငံတိုင်းဝန်ကြီးဌာနကိုတင်ပြထောက်ပြပြီး TPS ကကောင်းတဲ့အစီအစဉ်ဘာကြောင့်ဖြစ်လဲဆိုတာနဲ့ဘာလို့ဆက်ပြီးထားတင်လဲဆိုတာကိုထောက်ပြသွားမှာပါ။ကမ္ဘာတစ်ဝှမ်းကတချို့ဒေတာတွေမှာ TPS ကိုအလွဲသုံးစားလုပ်တာတွေရှိလို့ TPS ကိုနိုင်ငံအားလုံးမှာရုပ်သိမ်းလိုက်မယ်ဆိုပြီးဆုံးဖြတ်တာလို့ထင်ပါတယ်။ဒါကမှန်ကန်တဲ့ချင်းကပ်မှုမဟုတ်ဘူးလို့ထင်ပါတယ်။
TPS ရထားတဲ့သူတွေအနေနဲ့အမေရိကန်ပြည်အောင်စုမှာတရားဝင်18လဇက်တိုက်နေထိုင်ခွင့်ရှိပြီးတော့သက်တမ်းတိုးခွင့်နေရှိပါတယ်။ ဒါမှလည်းသမ္မတ်ထရမ့်က TPS ကိုရုပ်သိမ်းမှုရှိတယ်လို့2024တုန်းကပြောဆိုလိုက်ပြီးတဲ့နောက်2025ခုနှစ်နိုဝင်ဘာလမှာ TPS တကြောပြန်ပြီးတော့တက်တန်းတိုးရမယ်သူတွေရောအသစ်လျှောက်လိုသူတွေမှာပါစိုးရိမ်မှုတွေတိုးလာနေတာပါဒါပေမဲ့ TPS အပြင်အမေရိကန်ပြည်အောင်စုမှာတရားဝင်နေထိုင်နိုင်တဲ့တခြားနည်းလမ်းတွေရှိသေးတာကြောင့်အစိုးရမလွန်ကြဖို့လူဝင်မှုကြီးကြပ်ရေးနဲ့အခြေချနေထိုင်ခွင့်ဆိုင်ရာဥပဒေထောက်ကူအဖွဲ့ USIRD ကိုတည်ထောင်သူကိုရဲရဲမြင့်မော်ကရှင်းပြပါသည
်။အဲ့လိုမျိုးကိုကကျောင်းသားဗီဇာနဲ့ရောက်လာရင် F1 လည်းရှိနေကျောင်းသားဆက်တက်နေဒါဆိုလို့ရှိရင် F1 ဆက်ထိုင်တာပေါ့TPS status ကိုရုပ်သိမ်းခံရတယ်ဆိုရင်တော့မကော F1 status ရှိနေရဆိုလို့ရှိရင်မြန်မာနိုင်ငံပြန်ပြီးတော့ deportation လုပ်ခံရမှာပြင်းနေတဲ့ဒိတ်ခံမှာမဟုတ်ပါဘူးအဲ့လိုမျိုးပဲ H1B နဲ့အလုပ်ဗီဇာနဲ့လုပ်နေတဲ့လူတွေလည်း H1B ဆက်ပြီးတော့ထိန်းကြမယ်အလုပ်ဆက်လုပ်ကြမယ်ပြီးတော့နောက်ဆုံးပေါ့နော်ကြောင်းလဲဒီအခြေအနေတစ်ခုခုကြောင့်မတက်နိုင်ဘူးအလုပ်ဗီဇာလည်းကိုမရနိုင်သေးဘူးဆိုလို့ရှိရင်ဒီ American ပြည်တော်စုဆိုတာလူအခွင့်အရေးနဲ့လူသားချင်းစာနာမှုကိုအရင်တန်ဖိုးထားတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက် humanitarian ground ရနိုင်ငံခလုံးကိုဖွင့်ပြထားတာရှိတယ်။နိုင်ငံခလုံးကိုလျှောက်လိုက်ပြီဆိုလို့ရှိရင်ကိုယ့်ရဲ့ case ကို decision မချင်းဘူး။ American ပြောင်းစီတယ်မှာနေထိုင်မှုရပါပြီ။ပြီးအနည်းဆုံးတော့နိုင်ငံခလုံးကိုလျှောက်ထားပြီးတော့ status တစ်ခုခုဒီမှာ lawful presence ဆိုတဲ့တရားဝင်နေထိုင်မှုတစ်ခုခုကိုခံထားဖို့တော့ပြင်ဆင်ထားတယ်မှာ
။ကိုယ့်ရဲ့အမိနိုင်ငံမှာမလုံခြုံလို့ကိုယ့်ရဲ့နေရက်ကိုမပြတ်နိုင်သေးတဲ့အတွက် American ပြောင်းစုမှာယာယီနေထိုင်ခွင့်အဖြစ် TPS ကိုခွင့်ပြုပေးထားတာပါ။TBS ခွင့်ပြုချက်ကိုသမရရဲ့အမိန့်နဲ့ချမှတ်တာပင်ဖြစ်တာလုံနိုင်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနကလည်းဆုံးဖြတ်ပိုင်ခွင့်ရှိတဲ့အကြောင်းကိုရဲရဲမြင့်မောကရှင်းပြပါသည်
။သမရတိုင်းကသူတို့ Inauguration Day မှာ Executive Order ဆိုပြီးတော့သမရအမိန့်နဲ့လွှတ်တော်ကိုဖျက်ဆီးရမလို့ပဲနဲ့ဥပဒေပြုတာမျိုးတွေရှိတတ်ပါတယ်။ဒါသမရတိုင်းလောက်ကြတာပေါ့။ဒီထက်မှမှဂရုစိုက်ရမှာတစ်ခုပါ။အခု Election Cycle ဒီရွေးကောက်ပွဲကာလမှာ focus ဖြစ်နေရဲ့ immigration ရဲ့ inflation ရဲ့ employment ရဲ့ဒီလူဝင်မှုကြီးကြပ်ရေးဒီငွေကြေးဖောင်းပွားမှုရဲ့ဒီအလုပ်ကံရရှိမှုပေါ့အဲ့ထဲမှာ immigration ဆိုတဲ့လူဝင်မှုကြီးကြပ်ရေးကအရေးကြီးတဲ့အပိုင်းတစ်ခုမှာရောက်နေတဲ့အတွက်ကိုပထမဆုံးနေ့မှာတင် immigration နဲ့ပတ်သက်တဲ့ executive order ရေးထုတ်မယ်ဆိုပြီးကျွန်တော်တို့အနေနဲ့တုံ့တက်ရတာမျိုးရှိတယ်အဲ့ဒါကြောင့်ကျွန်တော်တို့မြန်မာတွေအများစုကတော့20နှစ်မတိုင်ခင်မှာပြင်ဆင်တဲ့ဟာတွေပြင်ဆင်ပြီးတော့ရှောက်တဲ့ဟာတွေရှောက်ဒီ F1 ဆက်ပြီးတော့ထိမှလား H1B တွမ်းမှလားကြောင်းသားလားအလုပ်လားနောက်ဆုံးနိုင်ငံရေးခွန်လုံးလျှောက်မှလားဆိုတော့အမြန်ဆုံးပြင်ဆင်ပြီးတော့လှုပ်ဆောင်ထားဖို့ကျွန်တော်ဒီကနေပြီးတော့တတိပေးရှင်ပါတယ
် TPS ရုပ်သိမ်းမဲ့အပေါ်မှာစိုးရိမ်နေကြတဲ့မြန်မာတွေအနေနဲ့တခြားနေထိုင်ခွင့်နီးလန်းတွေလျှောက်ထားတဲ့တစ်ချိန်တည်းမှာပဲမိမိတို့နေထိုင်ရာ American ပြည်အောင်စုတွေကပြည်내အသီးသီးကကိုယ်စားလှယ်တွေစီကိုစာရေးဆက်သွယ်ပြီးတော့ TPS ရဲ့အထောက်အကူဖြစ်တဲ့ပုံနဲ့ဒါကိုမယုံသိရင်တိုက်တွန်းစော်ဩကြဖို့ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌအမတ်ဘီလ်ဟိုင်ဇင်ဂါကတိုက်တွန်းထားပါတယ်
to say what will or will not happen
specifically ဖြစ်မဖြစ်ဘူးဆိုတာကပြောရခက်ပါတယ်အစီအစဉ်အတိအကျကိုသေးစိတ်ချပြထားတာမရှိသေးပါဘူး Trump ဆိုရကဇန်နဝါရီ20ရက်နေ့မှာတက်လာပါတယ်ဒီမတိုင်ခင် VOA ပြည်သက်တွေနဲ့နှားစင်သူတွေကြိုတင်လုံနိုင်တာရှိပါတယ်ကိုနေထိုင်တဲ့ American ပြောင်စုကပြည်내အသီးသီးဆိုင်ရာအထက်နဲ့အောက်လွှတ်တော်မတ်တွေကိုဆက်သွယ်ပါဒီလိုလုပ်တဲ့က Burma Caucus တွေနဲ့အထောက်အကူဖြစ်မှာပါမြန်မာပြည်သူတွေအကြောင်းပြောပြရတာပို့အဆင်ပြေစေမှာဖြစ်ပြီးလွှတ်တော်တွင်လောရက်တွေကမြန်မာပြည်သူတွေပေါ်ကြိုးတက်ရောက်နိုင်မှုတွေကိုတီထားပြီးသူရောမသိသေးသူတွေပါအကျိုးရှိတဲ့ဆွေးနွေးမှုဖြစ်လာစေမှာပါဒါကြောင့် VOA ပြည်သက်တွေကိုတောင်းဆိုချင်တာကမြန်မာပြည်သူတွေရဲ့တောင်းဆိုမှုတွေကိုကြားစီဖို့တေချာဆက်သွယ်စကားပြောဆိုစေချင်ပါတယ
်မြန်မာနိုင်ငံကနေကျောင်းသားဗီဇာနဲ့အမေရိကန်ပြည်အောင်စုကိုရောက်လာခဲ့ပြီးတော့2021ခုနှစ်မြန်မာနိုင်ငံမှာဆရာနာသိမ်းမှုဖြစ်ပြီးတဲ့နောက်American ပြည်အောင်စုမှာယာယီနေထိုင်ခွင့် TPS နဲ့တောက်လျှောက်နေရတဲ့ရှေ့နေသူတီဟန်ကတော့တစ်ချိန်ချိန်မှာမြန်မာနိုင်ငံကိုပြန်ကျင်သေးတဲ့စိတ်ကြောင့်မြန်မာနိုင်ငံသားအဖြစ်ကနေလက်လွတ်လိုက်ရမယ့်အဖြစ်ကိုဝင်လင်းနေတယ်ဆိုပြီးပြောပြပါသည်
။ကျွန်တော်ဆိုရင်လည်းမြန်မာနိုင်ငံမှာ legal ရှေ့နေနေနဲ့လောက်ခဲ့တယ်။ဒီနိုင်ငံကိုပြန်လာတော့တင်ထွက်လာတယ်။အဲနောက်မှာမြန်မာပြည်ပြန်ဖို့မလုံခြုံတဲ့အခြေအနေမျိုးရှိရတဲ့ကြောင့်မလို့ TPS နဲ့ဆက်ပြီးတော့နေနေတယ်ပေါ့နော်။ဆိုတော့ဒီမှာနေနဲ့လည်း TPS နဲ့နေနဲ့မြန်မာအရေးကိုပို့ပြီးတော့သူလုံးလုံးချုံချုံနဲ့ဒါ TDR ရောက်ပါဝင်နိုင်ခဲ့တဲ့ဟိုအကြောင်းလေးလည်းရှိရပါဘူးเนาะဆိုတော့အဲ့တော့ကိုတက်တဲ့ပညာနဲ့မြန်မာရေးကိစ္စတွေမှာအပြောအဝအသုံးချနိုင်တဲ့အခွင့်အရေးရတယ်เนาะ TPS နဲ့နေထိုင်နေရဆိုတာလည်းအဲ့ဒီပုံပေါ့ဆိုတော့အကဲ USD အစိုးရအသက်ကဒီ TPS ကိုဆက်ပြီးတက်တန်းတွေးဖို့ကမတိချဘူးဆိုရင်ဒီဟိုကျွန်တော်တို့လိုမျိုးဒီ TPS နဲ့နေနေတဲ့သူတွေမှာ ကိုယ်တိုင်မှပြန်လို့မရတဲ့အခြေအနေနဲ့ဆိုတော့ဒီနိုင်ငံရေးခေါလုံခွင့်လျှောက်ထားဖို့ပဲရွေးချယ်စရာကျန်တော့တာမျိုးအခြေအနေမျိုးတွေလည်းဖြစ်လာနိုင်တယ်နော်ဆိုတော့အဲ့ဒီအခါကျရင်ဒါရွေးချယ်စရာမရှိရွေးချယ်ခွင့်မရှိတာနဲ့ပဲဒီ citizenship ကပြောင်းလာတဲ့အနေအထားမျိုးတွေလည်းဖြစ်လာနိုင်တယ်ပြီးကိုမြန်မာနိုင်ငံကလည်းဒါ dual citizenship ပေးထားတာမျိုးမဟုတ်တဲ့အတွက်ကြောင့်မဟုတ်လို့ဒါမြန်မာနိုင်ငံအနေနဲ့ဆိုလည်းကိုယ်နိုင်ငံသားတွေပြီးရင်နောက်ပြီးအတတ်ပညာရှင်တွေအသိပညာရှင်တွေပေါ့နော်ဆုံးရှုံးတာမျိုးတွေလည်းဖြစ်လာနိုင်တယ်ပေါ့လေနော်ဆိုတော့ကျွန်မဆိုရင်မြန်မာနိုင်ငံမှာရှိနေလုံချင်သေးတယ် transition ကာလမှာကိုယ့်ရဲ့ဒါပညာကိုအသုံးချပြီးပါဝင်ချင်သေးတယ်ပေါ့နော်ဒါတွေတော့မြန်မာ citizenship ကိုလက်လွတ်လို့လက်မလွတ်ချင်ဘူးလေနော်ဆိုတော့အဲ့တော့ဒီအချိန်လေးမှာဒီလိုမျိုးအစိုးရမှုရအမျိုးမျိုးရှိပါတယ်ဆိုတော့ဒီအားလုံးကတော့ဒီနိုင်ငံမှာရာယီခေါ်လုံရင်းတဲ့အချိန်တိုင်းဒီကိုပြောင်းချင်တဲ့သူတွေပဲလေနော်ဟုတ်
သမရဂျိုးပိုင်နဲ့အစိုးရမစင်းခင်မှာ TPS တက်တန်းတိုးနိုင်တဲ့အချိန်ကာလကိုတိုးမြင့်ပေးသွားဖို့မြမအရေးထောက်ခံလှုံ့ဆော်နေတဲ့ Burma Advocacy Group ကသမရဂျိုးပိုင်စီကိုလိမ့်မှုပြီးအိတ်ဖွင့်ပေးစာတစ်စောင်ကိုဇန်နဝါရီလ17ရက်နေ့တုန်းကရေးသားပေးပို့ခဲ့ပါတယ်။ဒီစာကို TPS တက်တန်းတိုးရေးထောက်ခံတဲ့မြမပြည်သူတွေက Petition အဖြစ်လက်မှတ်ရေးထိုးထားသလို Chin Baptist Church, Kitchen Baptist Churchcamping for a new myanmar စရဲ့မြမရေးလှုပ်ဆောင်နေကြတဲ့အရက်ဖက်အဖွဲ့အစည်းအခု30လောက်ကပါဝင်ပြီးတော့လက်မှတ်ရေးထိုးတောင်းဆိုထားခဲ့ကြတာပါဒါပေမဲ့လေဂျိုးဘိုင်ဒန်က TPS နဲ့ပတ်သက်ပြီးတော့သူသမရယာဒူးကနေမစင်းခင်ထပ်တိုးလှုပ်ဆောင်တာမျိုးမရှိဘဲနဲ့45ရာမြောက်အမေရိကန်သမ္မတဖြစ်ခဲ့တဲ့ဒေါ်နယ်ထရမ့်က48ရာမြောက်အမေရိကန်သမ္မတအဖြစ် 2025 ဇန်နဝါရီလ20ရက်နေ့မှာကျင်းသစ်စာကျင်းပပြီးတော့ယာဒူးလက်ခံရယူလိုက်ပါတယ်သမ္မတထုံးကအမေရိကန်ဦးစားပေးမူဝါဒကိုလက်ကင်ဆွဲထားလေရှိတဲ့သူဖြစ်ပြီးတော့မဲကယ်ပြောက်စုမှာတရားမဝင်အခြေချနေထိုင်လူတွေအပါအဝင်ပြည်ပကနေရွှေပြောင်းနေထိုင်လူတွေပေါ်မှာလူဝင်မှုကြီးကြပ်ရေးပိုင်းမှာသဘောထားတင်းမာတဲ့သူလည်းဖြစ်ပါလေသူသမ္မတအဖြစ်ယာတို့ယူပြီးတော့ချက်ချင်းဆိုသလိုပဲသမ္မတအမိတ်ဒါဇနဲ့ချီကိုလက်မှတ်ရေးထိုးချမှတ်လိုက်ပါလေအဲ့ဒီထဲမှာအမေရိကန်လူဝင်မှုကြီးကြပ်ရေးဆိုင်ရာစီကံပြောင်းလဲမှုတွေလည်းတချို့ပါဝင်တာဖြစ်ပါလေဒီဘက်ကလည်းမဲခင်ပြောင်းစီတဲ့ကိုရွှေပြောင်းအခြေချနေထိုင်မဲ့ဒုက္ခတွေနေရာချထားရေး USRAP အစီအစဉ်ကိုပြန်စီစဉ်ဖို့အတွက်ဆိုင်းငံ့လိုက်တယ်ဆိုပြီးတော့လေသူကသမရအမိတ်ထုတ်ပြန်တဲ့ထဲမှာထည့်သွင်းထားပါတယ်။အဲ့ဒီနောက်မြန်မာနိုင်ငံကသူတွေအပါအဝင်မဲခင်ပြောင်းစီတဲ့ကိုဒုက္ခတွေအဖြစ်နဲ့လာဖို့လာနေချီရှောက်ထားပြီးတော့စောင့်ဆိုင်းနေကြတဲ့သူတွေလေးရလက်မှတ်ပါဖျက်သိမ်းလိုက်ရတဲ့အထိအခက်ခဲတွေကြုံတွေ့ကြရလေဖြစ်ပါတယ်ရှင်။
ဝါရှင်တန်တိုင်းဝမ်ကမြမအရေးအစီအစဉ်သစ်ဖြစ်ပါတယ်။မိတ်တန်စင်ကနှစ်ပတ်တခါတင်ဆက်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့အာရှနိုင်ငံရေးကိုတင်ပြပေးပါဦးမယ်။တရုတ်နဲ့အိန္ဒိယအကြားရက်ဆိုင်ထားတဲ့ဒီဒိုက်ရိုက်ဒီချောင်းလိုင်းတွေကိုပြန်ဖွင့်ပြီးနှွေးထွေးကောင်းမှုနဲ့ဆက်ဆံရေးရှိဖို့နှစ်ဖက်ဆွေးနွေးကြပါတယ်။နောက်အွန်လိုင်းငွေလိမ်ဂိုင်းကိစ္စအပါအဝင်နှစ်နိုင်ငံဆက်ဆံရေးအတွက်ထိုင်းဝန်ကြီးချုပ်တရုတ်ပြည်ကိုသွားဖို့ရှိနေပါတယ်။အင်ဒိုနီးရှားနဲ့အိန္ဒိယနိုင်ငံကြားမှာတော့ကာကွယ်ရေးအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတွေတွေ့မြင်လိုက်ပါတယ်။အရှနိုင်ငံရေးအစီအစဉ်မှာကိုစောမိုးကျော်တင်ဆက်ထားပါရရှင
်တရုတ်နဲ့အိန္ဒိယအကြားတင်ကြိမ်ပြီးကောင်းမွန်တဲ့ဆက်ဆံရေးတွေပြန်လည်တည်ဆောက်ဖို့တရုတ်ပြည်ပေကျင်းကိုရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်ဗစ်ကန်မစ်စရီနဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတို့ဇန်နဝါရီလ28ရက်နေ့ကတွေ့ဆုံပြီးမူအရသဘောတူညီခဲ့ကြပါတယ်Vikram Misri ရဲ့တရုတ်ခရီးစဉ်ဟာတရုတ်နဲ့အိန္ဒိယအကြားနယ်စပ်အငင်းပွားမှုကြောင့်နှစ်ဖက်တပ်ဖွဲ့ဝင်တွေကိုတိလက်ရောက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့2020ခုနှစ်နောက်ပိုင်းအိန္ဒိယရဲ့အဆင့်မြင့်ဆုံးကိုယ်စားလှယ်တရုတ်ပြည်ကိုတွားရောက်တာဖြစ်ပါတယ်။နှစ်နိုင်ငံဆက်ဆံရေးတွေတိုးတက်လာအောင်လုပ်ဖို့သဘောတူညီချက်ရမယ်လို့မျှော်လင့်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောပါတယ်
။ရှင်我们在龙年接待的最后一批客人
တင်ရခီးစဉ်ကိုကျိုးစွားပါရယ်အောင်မြင်တဲ့ခီးစဉ်တစ်ခုဖြစ်ပါစေလို့ဆန္ဒပြုပါရယ်တင်ရခီးစဉ်အတွင်းနှစ်နိုင်ငံသဘောတူညီချက်တွေရရှိဖို့နဲ့နှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာအောင်အင်အားသစ်တွေထောက်လောင်းနိုင်ဖို့ဆန္ဒပြုပါရယ
်အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်ဗစ်ကရမ်မစ်စရီကလည်းနှစ်နိုင်ငံဆက်ဆံရေးတည်ငြိမ်အောင်လုပ်မယ်လို့ပြန်လည်ပြောဆိုခဲ့ပါတယ
် On our way to stabilizing the relationship I cannot overemphasize the importance of communication.
ကျွန်တော်တို့အနေနဲ့နိုင်ငံဆက်ဆံရေးတွေတည်ငြိမ်လာဖို့ကြိုးပမ်းနေပါတယ်။ဒီနေရာမှာအရေးကြီးဆုံးကတော့နိုင်ငံအကြားဆက်သွယ်ရေးဖြစ်ပါတယ
်။တရုတ်နဲ့အိန္ဒိယကြားနယ်စပ်အငင်းပွားမှုကြောင့်2020ခုနှစ်ကနှစ်ဖက်တပ်တွေကိုထိလက်ရောက်တိုက်ခိုက်ခဲ့တဲ့အတွေ့အိန္ဒိယဘက်က20သေဆုံးပြီးတရုတ်ဘက်က4ဦးသေဆုံးခဲ့ပါတယ်။
2020ခုနှစ်အတွင်းတိုက်ခိုက်မှု2ကြိမ်ထပ်ဖြစ်ခဲ့ပါတယ်။အဲ့ဒီနောက်နှစ်နိုင်ငံဆက်ဆံရေးတွေတင်းမာခဲ့ပြီးကိုဗစ်ကာယောဂါစတင်ချိန်2020ခုနှစ်အစောပိုင်းကတည်းကစပြီးနှစ်နိုင်ငံအကြားဓာတ်ရိုက်လေကြောင်းပြန်တမ်းမှုတွေရပ်ဆိုင်ထားခဲ့ပါတယ်။အခုအခါနှစ်နိုင်ငံအကြားဓာတ်ရိုက်လေကြောင်းပြန်တမ်းမှုတွေကိုပြန်လည်စတင်ဖို့မူအရသဘောတူညီခဲ့တယ်လို့အိန္ဒိယဘက်ကအခုတွေ့ဆုံပွဲအပြီးမှာထုတ်ပြန်ပါတယ်။တပတ်နဲ့တပတ်အပြန်အလှန်ယုံကြည်မှုတွေပြန်လည်ရရှိလာအောင်တန်တမာနီလာနဲ့ဂျိုးပန်ကြဖို့နှစ်ဖက်စလုံးကသဘောတူပါတယ်။အပြန်အလှန်တန်တရားတွေနဲ့ဆွဆွဲနေမဲ့အစားနားလည်မှု၊ကူညီမှု၊ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ရမှာဖြစ်တယ်လို့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကပြောဆိုကြောင်းတရုတ်ဘက်ကလည်းထုတ်ပြန်ပါတယ်။အာရှတိုက်ကကမ္ဘာလူဦးရေအများဆုံးနဲ့ဤပညာနဲ့စီးပွားရေးဖွံ့ဖြိုးလာနေတဲ့တရုတ်နဲ့အိန္ဒိယဟာBRICS Brits ကစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်တွေဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာတရုတ်၊အိန္ဒိယ၊ဘရာဇီး၊ရုရှားတို့ပါဝင်တဲ့ဒီ BRICS Brits အနေနဲ့ဒေါ်လာနေရာမှာအခြားငွေကြေးကိုအစားထိုးမယ်ဆိုရင်အခွန်တရာရာခိုင်နှုန်းတိုးကောက်မယ်လို့ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကချင်းကြောက်ပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲထိုင်းဝန်ကြီးချုပ်ဖေထွန်ထန်ရှီနာဝတ်ဟာတရုတ်ပြည်ကိုဖေဖော်ဝါရီလ5ရက်နေ့မှာတွားရောက်မှာဖြစ်ပြီးတရုတ်သမ္မတရှီချင်းပင်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။တရုတ်ထိပ်တန်းခေါင်းဆောင်နေနဲ့တွေ့ဆုံပြီးထိုင်းနယ်စပ်ကအွန်လိုင်းကြားဖြတ်ငွေလင်ခိုင်းကိစ္စ၊ခရီးသွားလုပ်ငန်းကိစ္စနဲ့လေထုညဉ့်ဉန်းမှုဆိုင်ရာကိစ္စတွေဆွေးနွေးမယ်လို့ဇန်နဝါရီလ28ရက်နေ့ကဝန်ကြီးချုပ်ဖေထွန်ထန်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အဓိကအားဖြင့်ထိုင်းမြန်မာနယ်စပ်အပါအဝင်ထိုင်းလာအိုကမ္ဘောဒီးယားနယ်စပ်တွေမှာတရုတ်ရာဇဝတ်ဂိုင်းတွေကလုတ်ကင်နေတဲ့အွန်လိုင်းငွေလိမ်ဂိုင်းကိစ္စတွေကိုတရုတ်သမ္မတရှီချင်းပင်ကိုတင်ပြသွားမယ်လို့ဆိုပါတယ်။ဒီတရုတ်ငွေလိမ်ဂိုင်းတွေရန်ကြောင့်ထိုင်းနိုင်ငံအတွင်းလဲပတ်ဖို့မလုံခြုံဘူးလို့တရုတ်နိုင်ငံသားတွေအကြားကောလာဟာလတွေဖြစ်နေတဲ့အပေါ်ကူညီဖြည့်ရှင်းပေးနိုင်ရေးကိုလည်းဆွေးနွေးသွားမှာဖြစ်ပါတယ်။တရုတ်ဆောင်ဝမ်ရှန်အပါအဝင်တရုတ်နိုင်ငံသားတချို့မြန်မာနိုင်ငံပဲချမ်းကအွန်လိုင်းငွေလိမ်ဂိုင်းတွေမှာအလုတ်လုတ်ဖို့ဖျားယောင်းခေါ်ဆောင်ခံရပြီးနောက်ပိုင်းကောလာဟာလာတွေကြောင့်တရုတ်ခီးသွားတွေထိုင်းနိုင်ငံကိုလာရောက်မဲ့ခီးစဉ်အများအပြားပယ်ဖျက်ခဲ့ပါတယ်။ဒါကြောင့်ထိုင်းလေကြောင်းပို့ဆောင်ရေးအပါအဝင်ထိုင်းခီးသွားလုပ်ငန်းတွေကိုထိခိုက်ခဲ့ပါတယ်။2024ခုနှစ်အတွင်းထိုင်းနိုင်ငံကိုကဘာလဲခီးသွား 35.5 သန်းကျော်ဝင်ရောက်ခဲ့ရမှာတရုတ်နိုင်ငံသား 6.8 သန်းပါဝင်ခဲ့ပါတယ်။ထိုင်းအစိုးရကတရုတ်ခီးသွွား၈တန်းအထိခန့်မှန်းထားပေမဲ့ရော့ချခဲ့ပါတယ်။အခုလိုအချိန်မှာပဲအင်ဒိုနီးရှားနဲ့အိန္ဒိယအကြားကာကွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်လိုက်ပါတယ်။အင်ဒိုနီးရှားသမ္မတအသစ်ဘရာဗိုဂိုစူဘီယန်တိုဟာအိန္ဒိယကိုဇန်နဝါရီလ25ရက်နေ့ကတွားရောက်ခဲ့ပြီးကာကွယ်ရေးအပါအဝင်ကဏ္ဍအတော်များများမှပူးပေါင်းဆောင်ရွက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုရီကသမ္မတပရာဗိုဝိုကိုလက်ခံတွေ့ဆုံခဲ့ပါတယ
်ကိဒီဖ ens manufacturing or supply chain မှာစာတ်ကမ်က
ိနိုင်ငံအကြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးအတွက်ကာကွယ်ရေးပစ္စည်းထုတ်လုပ်ရေးနဲ့ပို့ဆောင်ဖြန့်ချိရေးမှာအတူပူးပေါင်းလှုပ်ဆောင်မှုဆုံးဖြတ်ခဲ့ပါတယ်ဒါပြင်ပင်လယ်ပြင်လုံခြုံရေးစိုက်ဘာလုံခြုံရေးအကြမ်းဖက်သမားတိုက်ဖျက်ရေးဆုံးရောက်ဝါဒတိုက်ဖျက်ရေးစတဲ့ကိစ္စရပ်တွေကိုပူးပေါင်းဆောင်ရွက်နိုင်ဖို့လည်းဆွေးနွေးခဲ့ပါတယ်
နိုင်ငံအကြားကျန်းမာရေးကာကွယ်ရေးဒစ်ဂျစ်တယ်နည်းပညာပင်လယ်ပြင်လုံခြုံရေးစတဲ့ကိစ္စတွေအတွက်သဘောတူလက်မှတ်တွေရေးထိုးခဲ့ပါတယ်။အင်ဒိုနီးရှားဟာ2025ခုနှစ်နှစ်စံပိုင်းမှာပဲအိန္ဒိယတရုတ်တို့ပါဝင်တဲ့ BRICS BRICS အဖွဲ့ဝင်ဖြစ်လာတဲ့တခုတည်းသောအရှေ့တောင်အာရှနိုင်ငံဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်။
ကိုယ်တော်မူကြတင်ဆက်တဲ့အာရှနိုင်ငံကြီးဖြစ်ပါရဲ့ရှင်ဖေဖော်ဝါရီလ2ရက်တနင်္ဂနွေနေ့ကခင် VUE Video အစီအစဉ်တွေကိုနားဆင်နေကြတာပါအခုကျွန်တော်ရဲ့အစီအစဉ်ပထမနာရီဝက်ကိုလှိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနင်္ဂနွေလာရုပ်သံအစီအစဉ်တစ်ခုလုံးကိုတော့ဂျိုးရုစလောင်းကနေလည်းဖမ်းယူကြည့်ရှုနိုင်ပြီး Facebook နဲ့ YouTube ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုလို့ရပါတယ်ရှင
် VUE American တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ် American ပြောင်းစု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VUE မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VUE ညချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလမ်းမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ ရုပ်သံနဲ့ရေဒီယိုစီစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ live view မြန်မာပိုင်း web ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို viewer ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ February 2ရက်တနင်္ဂနွေနေ့မနက်ခင်း view review အစီအစဉ်တွေကို American Brown Soup Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အထဲကအခုတခါကတော့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးပါမယ်။တရုတ်နဲ့မီးစင်ကြီးကားရတဲ့မြန်မာနိုင်ငံရဲ့အကြောင်းဆွေးနွေးထားတာကိုပြန်လည်ထုတ်လွှင့်ပေးမှာပါရှင်။မြန်မာဆီယနာရှင်ကိုအမြင့်ပြတ်အောင်လုပ်နေတဲ့လှုပ်ရှားမှုမှာတရုတ်နဲ့ပြည်ပခါမဖြစ်ဖို့ကြိုးစားရမှာဖြစ်ပေမဲ့လို့ကိုယ့်ရဲ့ရည်မှန်းချက်ကိုတော့အထူးကြိုက်ခံလို့မရဘူးလို့မြန်မာရေးသုံးသပ်သူဒေါက်တာလှကျော်စောကပြောပါရယ်။မြန်မာရေးမှာတရုတ်ကဘယ်လိုအခန်းကဏ္ဍကပါဝင်နေပါလဲ။ဦးတမောင်တန်မြင်းမြန်တင်ဆက်ထားပါရရှင
်ပြည်ကော်မြူနီပါတီကဥဆောင်မှုအခမ်းအနားနာကိုယူထားတယ်လို့မြန်မာစစ်တပ်ရဲ့2008ဖွဲ့စည်းပုံမှာလည်းစစ်တပ်ရဲ့ဥဆောင်မှုယူထားတာတွေ့ရပါတယ်တော်လည်းပတ်သက်ပြီးမြန်မာရေးသုံးသပ်သူဒေါက်တာလာကျော်စောမင်းကြီးမှာအဆုံးသတ်မှာအခုလိုပြောခဲ့ပါတယ်အဲ့ဒီကနေဆက်ပြီးဒုတိယပိုင်းကိုကြည့်ကြအောင်ပ
ါခင်ဗျားလည်းမြင်မယ်နော်ကဲဗမာပြည်မှာဟလာအဲ1962ခုနှစ်တည်းကဒီစစ်အာ58တည်းကစတာပေါ့ဗျာထားပါတော့ငွေ62ခုနှစ်တည်းကစခဲ့တဲ့ဒီစနစ်အတွင်းမှာကျမတို့ဗမာပြည်ကဘလောက်တရံဇာတတွေပေါ်များရဲ့တန်းနဲ့ချွတ်ချွတ်ချုံကြအောင်ဆင်းရဲကုန်တာကြည့်တရုတ်ကခင်ဗျာအနည်း20 30အတွင်းမှာတန်းပေါင်း400ကျော် 500 ကိုဆင်းရဲတဲ့နဲ့ကလွတ်အောင်လုပ်တာဥပမာအပြင်ပြသူအခုဆင်းရဲမှုပပျောက်ရည်ကိုဘလို့အတိတ်ပဲဖွင့်မလဲဆိုအတိတ်ပဲကသူကတလူတစ်ခုကမဆောင်စရာဘူးပေါ့ဗျာ
ဟုတ
်အဲပါလေတစ်ခုနောက်တစ်ခုကအဝယ်စားလုံလုံလောက်လောက်ဝေးရမယ်ပေါ့ရာသီဥတ္တံနော်အဲနောက်တစ်ခုကဗာလဲဆိုတော့ခေါင်းပေါ်မှာအမိုးရှိရမယ်ဘောကအိမ်ရှိရမယ်ပေါ့ဗျာ
နော
်ခေါင်းပေါ်မှာအမိုးရှိရမယ်เจ้าหน้าတွေကစာတင်ွင့်ရှိရမယ်เจ้าหน้าအရွယ်မှာစာတင်ွင့်ရှိရမယ်မမမချာဖြင့်เจ้าမကြီးစိတ်ကုပ်ွင့်ရှိရမယ်ဘယ်သူကဒီတရုတ်ကွန်မြူနစ်ပါတီကိုဟွန်းင်းပြုတ်နိုင်တော့ဘယ်လိုခေါ်မလဲရှင်ပြိုင်နိုင်တော့သူကအစတွေကလည်းရှင်ပြိုင်ွင့်တော့မပေးပါဘူးအစတွေကပြောထားပြီးသား
မှာဒီကွန်မြူနစ်ပါတီ ਨੇ စစ်တပ်ရဲ့ဥဆောင်မှုဆိုတာစစ်တပ်ရဲ့အတိုင်းဒါဟိုကျွန်တော်တို့တိုင်းရှင်ဖို့မသင့်တဲ့အရာနှစ်ခုမျိုးဖြစ်နေတယ်စစ်တပ်ရဲ့ဥဆောင်မှုကိုအတိမတ်ပြုနေတဲ့ဆောင်းပါးတချို့ကိုလည်းကျွန်တော်တို့အာဏာသိမ်းပြီးခါစားမှာ Global Times မှာရေးခဲ့တာတွေကိုကျွန်တော်တို့ဖတ်ရဘူးပါတယ်ဆိုတော့ဘာကြောင့်လို့ဆရာမထင်တယ်လဲ
။ဩဒါကလို့ဗျအဲခမရအခုဟို NLD တက်လဲ NLD ကိုသူအတိမတ်ပြုမှာပဲတက်သမျှအစိုးရကိုသူအတိမတ်ပြုမှာပဲဒါကသူ့ပြည်တွင်ရေသူ့ပြည်သူတွေကပဲဆုံးဖြတ်ရမှာလေအဲ့တော့စစ်တပ်ကိုဟုတ်တယ်ကျမတို့ကမကြိုက်ဘူးသို့တော်လည်း तू ကအခုဟာတော့ de facto government ပေါ့နော်အခိုင်အမာအုပ်ချုပ်နေတဲ့အစိုးရဖြစ်တာပေါ့အဲ့တော့ဆွေးနွေးမယ်ဆိုရင် तू နဲ့ပဲဆွေးနွေးရတာပေါ့အခုခမရစဉ်းစားကြည့်နော်ဟိုအပြစ်ခံရဆဲရေးကို तू ကတအောင်းကိုလည်းပြောတယ်ကိုကံကိုလည်းပြောတယ်တရုတ်ကစစ်ကောင်စီကိုလည်းပြောတာပဲလေသူ့ဟိုနေ့မှာခင်ဗျာနားထောင်ကြည့်ဘယ်ဆုံးဘယ်အားလုံးကအပြစ်ခံရဆဲကြပါလို့သူပြောတာဖြစ်တယ
်န
ော်ဒီလူတွေပဲကွက်ပြောတာတော့မဟုတ်ဘူးစစ်တပ်လည်းပြောတာပဲအဲ့တော့စစ်တပ်ကတော့တဖြည်းဖြည်းတော့သူဖိအားပေးတာပဲလေကျန်တဲ့လူတွေလည်းဖိအားပေးတာပဲတရုတ်ကအခု policy ကဗမာပြည်နဲ့ပတ်သက်လို့ policy ကသူကအပြစ်ခံရဆဲပြီးရင်ဗမာပြည်မှာတက်ဆိုင်ရသူတွေအားလုံးပါတယ်နိုင်ငံရေးဆွေးနွေးပွဲဖြစ်ရေးဆိုတာပဲအဲ့ဒီအတွက်သူကအားလုံးကိုကြုံတွင်းနေတာပေါ့ဗျာ
ဟုတ်ကဲ့
အဲ့တော့ဒါမဲ့ကျမတို့ဗမာပြည်မှာကဒီစစ်တပ်ရှိနေတဲ့ကျမတို့ငြိမ်းချမ်းရေးမရနိုင်ဘူးတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးမရနိုင်ဘူးဆိုတာကျမတို့ကကိုယ့်ဟာကိုယ်ပြဖို့ပဲရှိတယ်နော
်ဟုတ်ကဲ့ honest ဆက်ဆက်ပြီးတော့ပေါ့နော်အနောက်နိုင်ငံသုံးသက်သူတွေကမြန်မာနိုင်ငံကနေပြုတ်ကွဲသွားမလားဒါမှမဟုတ်အစိမ့်ပိုင်းအမျိုးမျိုးဖြစ်နေမလားလို့စိုးရင်ပူပန်ကြတာတွေလည်းရှိတယ်နော်အဲ့ဒီလိုဆိုရင်ပူပန်မှုဘောတရုတ်မှာရှိနိုင်သလားအဲ့ဒါကเนาะဥမာအခုဆိုလို့ရှိရင်ကျွန်တော်တို့အုပ်ချုပ်မှုပုံစံတွေထိအုပ်ချုပ်မှုကောင်စီတွေထိအမျိုးမျိုးပေါ်လာတယ်ပေါ့เนาะဆိုတဲ့အခါကျတော့အဲ့ဒီလိုအကွဲကွဲအပြားပြားကွဲကွဲပြားပြားဆိုတာကနိုင်ငံရေးရကွဲပြားတယ်လို့မဆိုလို့ဘူး patui data the boy no data and rasa ya nyu phit de da re ha tyau twe so yin sia nya phit paw nai na
yuk twa ga ro jama chi de tu wa li ho ba ma taik sait de ya ma shi ya ta la ba phyo lo le so ro tu ma anai phe di nya de ya tu kain tha da le
ha
เบ้บลูบมาปีบลูเว้ผิดตัวตัวตูคนเนี่ยเปลี่ยนย้อนอ่องไก่ไหนมาเว้จม้าจีล่ะนอกรอบกว่าเค้าเปล่าเนี่ยบมาปีอีไอ้ไส้ไส้อมอมัวกวยตัวมะล่ะสุดเลยฮะจม้าเอ้าเล่มะคําตัวมาบมาปีจีอ่ะเนาะตะบีลงดะสุตะเว้เว้ยูนิฟายเพ็มมะนี่ล่ะจ้าจ๋าล่ะพี่จม้ารู้บมาปีจีอ่ะเนาะซีลงญิญญวยเปียวกวยน่ะจ้าพี่ดิสะตัดจ้า
ဟုတ်တယ်ပို့ထူပြီးကွဲစရာမရှိဘူးเนาะတယောက်တည်းကနားဝတ်နားဝတ်ဟိုသိပ်ပြီးအထူးထွေပူပန်လာမယ်လို့မယူဆဘူးအမယူဆဘူးโอเคကျွန်မဒီအမေရိကန်ရုရှားနဲ့တရုတ်ဆက်ဆံရေးအနေထားပေါ့เนาะအဲ့ဒီအနေထားတွေကတော့ဓမ္မဒီမိုကရေစီလှုပ်ရှားမှုပေါ့တရုတ်ဆက်ဆံပုံအပေါ်မှာဩဇာညောင်းနိုင်မလားတယောက်မရှိတယ်လို့ကျွန်မထင်တာပါ မှာအပြင်ဟုတ်ကြောင်းဒါမှာအခုဒီအမေရိကန်ဂျီတက်ကထိုင်ဝမ်ရေးလက်ကြားတဲ့ဟိုဘယ်လိုအောင်ဖြောက်ဝင်သွားတယ်တရုတ်နဲ့ပဋိပက္ခဖြစ်တယ်เนาะအမေရိကန်တိုက်လေရင်ငွေတောက်ကိုတရုတ်ကနေကတ်လိုက်တဲ့အဖြစ်အတည်လည်းဖြစ်ခဲ့တယ်မကြသေးငယ်ဆိုရင်ထိုင်ဝမ်ရေးလက်ကြားနေပတ်သက်ပြီးဒုံးကျည်စမ်းသပ်တာတွေရှိလာတယ်ဒီပြိုင်ထဲမှာပဲเนาะမြန်မာနိုင်ငံမှာခုနပြောတဲ့အနောက်နိုင် Russia ဘုရားရနိုင်တဲ့ဩဇာတရားမှုများရှိလားမလားဒါဟာသူ့ရဲ့လုံခြုံရေးကိုချိန်ချောက်မလားမလားဆိုတဲ့စိုးရိမ်ပူပန်မှုမျိုးဖြစ်နိုင်သလား
အဲ့တော့ရှိနိုင်တယ်လေခမဝိုင်းကြီးပြောတဲ့ထဲမှာရှင်းနေတာပဲเนาะအဲဟိုတခြားနိုင်ငံကဗမာပြည်အရေးကိုဝင်ရောက်ဆွဲဖက်တာကိုသူတို့သဘောမတူဘူးဆိုတာသူတို့ပြောတာပြီးပြီပဲအဲ့တော့ဒီဗမာပြည်တဲကိုအထူးသဖြင့်အနောက်တိုင်းကအမေရိကတို့ဘာလို့ကဝင်လာမှသူတို့ကြောက်တယ်ဆိုတာအမှန်ပဲဘာဖြစ်လို့လဲဆိုတော့ဒါသူတို့နောက်ကြောဖြစ်တာပေါ့เนาะသူတို့နောက်ကြောမှာဒါအမေရိကန်ကပစုံတရားဝင်လာမှာတော့သူကြောက်တာအမှန်ပဲရုရှားဝင်လာတာတော့မကြောက်ဘူးရုရှားကလည်းသူ့ဒုက္ခနဲ့သူမဝင်နိုင်ပါဘူးနောက်တကယ်လို့ဝင်လာနိုင်အောင်တော့ရုရှားကတရုတ်ကိုဖက်ထားတာလေဒါကြောင့်မို့သူကရုရှားဝင်လာတာသူဒီလောက်ကြောက်မှာမဟုတ်ဘူးเนาะအဲကြောက်တာကအမေရိကန်ပဲအဲ့တော့အမေရိကန်အနေနဲ့အဲဝင်လာမှာကိုပဲသူစိုးရိမ်ပုံများတယ်အခုလဲခင်ဗျကွတ်ကထုတ်လိုက်တဲ့ဟိုခုနင်းမှာဗမာပြည်အကြောင်းလဲပါလာတာပဲ
ဟုတ်တယ်
နော်အဲအဲ့တော့ဗမာပြည်အကြောင်းလဲအဲနည်းနည်းပါးပါးပါလာတာပဲလေအဲ့တော့ဒါကလဲအဲတရုတ်အတွက်စိုးရိမ်ပူပူပန်စရာတော့ဖြစ်တာပေါ့ဒါပေမဲ့အမေရိကန်ရဲ့အခုလက်ရှိအနေအထားအရပေါ့နော်လက်ရှိအနေအထားအရအဲအမေရိကန်သူ့ဒုက္ခတွေနဲ့သူပြည်နေတဲ့အချိန်မှာတရုတ်ကတကြောင်လို့ဗမာပြည်အရေးကိုညံ့ညံ့ထက်ထက်လုပ်နေတာဗျာအမေရိကန်ကသူ့ဟာနဲ့သူ့အပူနဲ့သူလုံးလာချလဲလိုက်နေဟဟလားအခုခင်ဗျာကုလသမဂ္ဂအစည်းအဝေးမှာဂျေမနာတာယာဟူကိစ္စအစ္စရေးနဲ့ဟိုဟက်စ်ဘိုလာကိစ္စအဲ့ဒါတွေနဲ့ရောက်ရခတ်နေတဲ့အချိန်မှာတရုတ်ကဗမာပြည်အရေးကိုညံ့ညံ့ထက်ထက်เนาะအမေရိကန်ကဝင်ပြီးတော့အဲဟိုနေမပြုတ်နိုင်တဲ့အချိန်ပေါ့เนาะဝင်ပြီးမပြောနိုင်မပြုတ်နိုင်ပြီးတဲ့အချိန်မှာတရုတ်ကမမြန်ဆန်ဆန်ဖြစ်ရေးအတွက်စ조사နေပုံများတယ
်ဆိုတော့အခုစမပြောခဲ့တာတွေအပေါ်မှာအခြေခံပြီးတော့ပေါ့နော်မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုကတရုတ်ကိုဘယ်လောက်ထိပဲမျှော်လင့်လို့ရမလဲ
ဟိုကျမကြည့်တာလေတရုတ်တယ်မဟုတ်ဘူးဘယ်သူမှမျှော်လင့်လို့မရတရုတ်ကလည်းတရုတ်ရဲ့ policy ကြီးအားလုံးကသူ့နိုင်ငံအကျိုးစီးပွားကို policy ပြ။ဟ
ာအ
ဲ့တော့ကျမတို့က
ဟိုတော့တကယ်လက်တွေ့နိုင်ငံရေးမှာကအကျိုးစီးပွားနဲ့ခုနဆရာမပြောသွားတယ်ဖဲချက်တွေကိုဘယ်လောက်ထိကိုက်ထားနိုင်လဲဆိုတော့ real power ပေါ့။ Now power အရင်ကတည်းကတကယ်နိုင်ငံရေးမှာအဆုံးဖြတ်ပေးတာဟု
တ်။ဟုတ်တယ်။ခင်ဗျာအခုကြည့်လေခင်ဗျာMNDA ကထုတ်တဲ့ဟိုနေကြေညာချက်ကလေးမှာပဲကြည့်เนาะတရုတ်အကြိုက်လဲပြောရတယ်လက်ဦးမှုလေးလဲသူကကင်ထားရတယ်သူတို့တိမ့်တက်တိုက်ပြီးသားသူတို့နယ်မြေကိုသူတို့ခုခံကာကွယ်ခွင့်ရှိတယ်ဆိုတဲ့ဟာမျိုးเนาะ MNDA ကထုတ်ပြန်တာဟိုတလုံးကကိုငကြုတ်ထွန်းမြတ်နိုင်ရဲ့အင်တာဗျူးတစ်ခုเนาะခင်ဗျားတို့လည်းတွေ့လားမသိဘူး ARR ကကိုအောင်ဂျွန်နဲ့လုပ်တဲ့အဲကိုအောင်ဇော်နဲ့လုပ်တဲ့အင်တာဗျူးမှာသူပြောသွားတာတလူပြတရုတ်ကဲ policy တွေကိုကျွန်တော်တို့သဟဇာတာမဖြစ်တော့ဘူးတရုတ်ရဲ့ policy နဲ့ပြိပခမဖြစ်အောင်နေရမယ်ဆိုတာအဲ့ဒါအမှန်ပဲကြာဗမာလူမျိုးရဲ့တရုတ်လူမျိုးရဲ့နှစ်နိုင်ငံအကျိုးစီးပွားလူမျိုးနှမျိုးရဲ့အကျိုးစီးပွားဆိုတာဘယ်လိုမှထပ်တူမကြနိုင်ဘူးကြာအဲ့တော့ဟိုဘယ်လိုခေါ်မလဲတရုတ်ကလည်းကျမတို့ကတိတ်မျက်နှာပြောင်းအောင်လုပ်လို့မရဘူးအဲ့တော့ကျမတို့ကိုယ်အကျိုးစီးပွားကိုလည်းကျမတို့ရောင်းစားလို့မရဘူးအဲ့တော့ကိုယ်အကျိုးစီးပွားတက်ကတော့အမမာရက်ပြီးတော့နီးပရိရဲ့ရတော့ဟုတ်လားကို MND တို့ AA တို့လုတ်တယ်ပေါ့ဗျာနည်းနည်းပြုတ်ပြုတ်ပြောင်းပြောင်းဖန်ပြီးပါမယ်ထင်တယ်ကိုယ်တိုင်းပြည်ကကြာဆုံးမတတ်ဖြစ်နေတာလေအဲ့တော့အဲ့နိုင်ငံအတွက်ရှေးရေးအတွက်တင့်တော်စားတော့ဆက်ဆံရမှာပေါ့ကောင်းကောင်းမောင်းမောင်းသို့တော်လည်းကျမတို့အကျိုးစီးပွားတိုင်းပြည်ရဲ့အကျိုးစီးပွားအဓိကကျမတို့ဒီဆက်အာဏာရှင်စနစ်ကိုအပြတ်တိုက်နေတဲ့တိုက်ပွဲတော့အထီးကိုင်းမခံနိုင်ဘူးပေါ့ဗျာ
ဟုတ်ကဲ့ကျမအများကြီးကျေးဇူးတင်ပါတယ်ဟုတ်ကဲ့ကျမ
ရပါတယ်ရပါဟုတ်ကဲ့
ဟုတ်ကဲ့ခုဆွေးနွေးသွားခဲ့တဲ့သူကတော့ညီမအရေးသုံးသပ်သူဒေါက်တာလက်ကျော်စောဖြစ်ပါတယ်ကျွန်တော်တောင်းပန
်ဦးတင်မောင်တန်းတင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့လေယာစီးပွားသတင်းတွေကိုပြပြပေးပါဦးမယ်ကိုကန့်ဒေတာကတရုတ်နယ်စပ်ကိတ်တချို့ကိုပြန်ဖွင့်ပေးလိုက်ပေမဲ့ကုန်းသွယ်မှုကတော့နှဲပါနေသေးတယ်လို့ပြောကြပါတယ်ဒီသတင်းအပြင်တပတ်အတွင်းလေယာထွက်ကုန်တည်နှံစင်းတို့အတက်ကြဘလို့ရှိပါလဲလေယာစီးပွားသတင်းတွေကိုစုစည်းပြီးတော့ Farmer Times Media ကတင်ဆက်ထားပါရရှင
်မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရယ်လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မီဟန်နဲ့သူကျမမစ်စပယ်ကတင်ဆက်ပြီးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြီးခဲ့တဲ့ရက်ပိုင်းကပြန်ဖွင့်ပေးလိုက်တဲ့ကိုကန့်ဒေတာကတရုတ်နယ်စပ်ဂိတ်တွေမှာကုန်သွယ်မှုလုပ်ငန်းတချို့ပြန်လည်စတင်နေပြီဆိုတဲ့သတင်းနဲ့စကြပါတယ်စစ်ကောင်စီနဲ့ကိုကန့်တပ်မတော် MMDA တို့အပြည့်ရသဘောတူညီမှုရရှိပြီးတဲ့နောက်ပြီးခဲ့တဲ့ January လ20ရက်နေ့ကစလို့တရုတ်ဘက်ကကိုကန့်ဒေတာအတွင်းကချင်းရွှေရော်နယ်စပ်ကိတ်လောက်ကင်မြို့နယ်အတွင်းကရန်လုံကျိုင်းနယ်စပ်ကိတ်နဲ့မုံကိုနယ်စပ်ကိတ်တွေကိုပြန်လည်ဖွင့်ပေးခဲ့တာဖြစ်ပါတယ်။ဒါအပြင်တရုတ်ရဲ့ဖိအားပေးမှုကြောင့်2024ခုနှစ်နိုဝင်ဘာလကစလို့ဟိုပန်ဖောင်စိတ်ဂိတ်ကနေကိုကန့်ဒေတာဘက်ကိုကုန်ပစ္စည်းတရုတ်ခွင့်တားမြစ်ကန့်သက်ချက်ကိုလည်းဝါတဖွဲ့ UWSA ကပြန်ဖွင့်ပေးလိုက်ပြီလို့ကုန်တယ်တွေကပြောပါတယ်။နယ်စပ်ဂိတ်တွေပြန်ဖွင့်ပေးထားပေမဲ့ကုန်သွယ်မှုပြုလုပ်သူအနေငယ်သာရှိပြီးကုန်သည်အများစုကတော့တိုက်ပွဲတွေထပ်ဖြစ်လာမှစိုးရိမ်တဲ့အတွက်အခြေအနေကိုစောင့်ကြည့်နေကြတယ်လို့မူဆယ်ဒေသခံကုန်သည်တဦးကဆိုပါတယ်2020ခုစစ်စင်ရေးကာလအတွင်းမြောက်ပိုင်းညီနောင်၃ဘက်ကိုတိုက်ပွဲတွေရပ်တန့်မှုဖိအားပေးတဲ့အနေနဲ့တရုတ်နိုင်ငံဘက်ကမူဆယ်အပါအဝင်ကိုကန့်ဒေသအတွင်းကနယ်စပ်ဂိတ်တွေကနေ73စီဆေးဝါးစားတောက်ကုန်လျှက်စစ်ပစ္စည်းနဲ့အိမ်ဆောက်ပစ္စည်းတည်ယူခွင့်ကို2024ခုနှစ်အောက်ကလာကစားလို့ကန့်တက်ခဲ့တာဖြစ်ပါတယ်။ဝါရီသားမှာရှိတဲ့နယ်စပ်ခိတ်တွေကိုတော့2024ခုနှစ်အော်တိုဘာလနောက်ဆုံးအပတ်ကစားလို့ပိတ်ပင်ခဲ့တာဖြစ်ပါတယ
်။ကုန်တွေဘေးကအဝေးရလိုက်တာကြောင့်ဝက်ဥစည်းထွက်နေပါကြဆင်းသွားတယ်လို့တောင်သူတွေကပြောလာပါတယ်။2025နှစ်အစမှာဈေးကောင်းရရှိနေတဲ့ဝက်ဥကအခုရပိုင်းမှာတော့ကုန်တွေဘေးကဝေယူမှုရနာထားလိုက်တာကြောင့်ဈေးထွက်လောက်ကြဆင်းသွားတယ်လို့တောင်သူတွေကပြောပါတယ
်။ AOR တိုင်းတွင်းကစပားဆိုင်ခင်းတွေမှာရွှေခရုတွေကြားရောက်နေလို့တောင်သူတွေဒုက္ခရောက်နေပါတယ်။ AOR တိုင်းတွင်းကနှွေစပားဆိုင်ခင်းအားလုံးဒီပါမှာစပားပြတ်ဖို့ရွှေခရုတွေကြားရောက်နေတာကြောင့်ပိုးသက်ဆေးဖို့ကုန်ကျစရိတ်တွေမြင့်တက်လာပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတောင်သူတွေကပြောပါတယ်။ AOR တိုင်းဒေသကြီးမှာပုံမှန်အားဖြင့်နွေစပားဆိုင်ရကစက္ကန့်3လောက်သာရှိပေမဲ့အခုနှစ်မှာဆိုင်ရက30လောက်ထိတိုးချဲ့ဆိုင်ပြိုးထားပြီးလက်တလုံးမှာအဲ့ဒီဆိုင်ရကအားလုံးဒီပါမှာရွှေခရုတွေကြားရောက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့မိုးစပားရာသီချိန်ကရာဂီမှုန်တိုင်းပါဝင်ရေလွှမ်းမိုးမှုကြောင့်လေကအများပြပျက်စီးဆုံးရှုံးခဲ့ရတဲ့အတွက်အရင်နှစ်တွေကနွေစပားမဆိုင်တဲ့လက်သမားတွေပါအခုနှစ်မှာနွေစပားဆိုင်ပြိုးထားချိန်မှာအခုလိုပိုးကြောက်မှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ
်။မိုးရင်းပဲဆိုရင်လေအဲ့ဒီကလည်းပြည့်ပြီတော့လေမိုးရင်းကြတော့ပြန်ဆိုင်လို့ရတဲ့အချိန်ဟိုပြန်ကျဲဖို့ဟိုလည်းအရှင်မပြေတော့တဲ့အတွက်တချို့တွေအဲ့ဒီခရုခိုက်လို့ဟိုပြက်သွားတဲ့ဥစ္စာပြန်ပြီးတော့ဟိုမဆိုင်နိုင်တဲ့လူတွေဆိုတော့ဒီဘက်ကဟိုလည်းပေါ့ဟိုလည်းပြက်သွားတာပေါ့ຫນွေချမ်းမှပြန်ဆိုင်ရတဲ့ပုံအမျို င်းလုံးပေါ်ရင်ဘလို့ပဲဖြစ်ဖြစ်ဟုတ်ဒီကနှစ်တန်းလောက်ကကြာအော်နဲ့ခရုဖြစ်ရှိနိုင်တဲ့ area ဖြစ်သွားပြီ
ရွှေခရုကြောက်တဲ့ဒေသတွေတဲကဖျားပုံခရိုင်လက်ပုတာခရိုင်မြောင်းမြခရိုင်ပတိန်ခရိုင်တို့မှာအဆိုးအဝါဆုံးဖြစ်ပြီးလေဧကာပေါင်း18သိန်းလောက်မှာပိုးချရောက်နေတယ်လို့ဆိုပါတယ်ပြီးခဲ့တဲ့မိုးသဘာရာသီကလည်းအေယာဝတီတိုင်းအတွင်းရှိမြို့နယ်17မြို့နယ်ကဘုဒ္ဓဘာဧက2000နီးပါးမှာရွှေခရုတွေကြာရောက်မှုကြောင့်ဧက9000နီးပါးလောက်ပျက်စီးခဲ့တယ်လို့လည်းအေယာဝတီတိုင်းစိုက်ပျိုးရေးဌာနကပြောပါရယ်။စဘာခင်းနေမှာရွှေခရုကြာရောက်တဲ့တောင်သူတွေအနေနဲ့ပြိုးကျဲချိန်ကနေစဘာအပင်ရင့်နေအထိပိုးသက်စေအနည်းဆုံး2ချိန်လောက်ပျက်ပြန်းရတဲ့အတွက်လက်တရေကကိုဆေးဖို့ကြက်5000ကနေ3000လောက်ထိပုံမကုန်ကြနေတာဖြစ်ပါရယ်။ဟိ
ုကျဲပြီးကလာလောက်ကနေပြီးတော့တလာကားလောက်ကြီးအောင်တော့ဖြတ်စီးတာပေါ့။အဲအဲ့ဒီကမှကျွန်တော်လည်းဒီလိုသိုင်းနဲ့လုပ်ပြီးတော့အခုဆုံးမဆုံးလို့ရှိရင်ကျွန်တော်တို့မြန်လေတွေမှာတင်စားရောင်းနေတဲ့ဒီဈေးတွေနဲ့တုံးရတာပေါ့လေအဲတော့အဲ့ဒါလည်းမျိုးဆက်ကတော့မပြတ်ဘူးရှိရပဲဟုတ်ကဲ့ဈေးတွေကမနိုင်တာဒါပေမဲ့မနိုင်တာလည်းဒီကြောင့်ဖြစ်နိုင်ဖို့လေးဖြန်းလိုက်လို့ရှိရင်လည်းသေတာပဲသေပြီးတော့တော့လည်းပေါက်ပွားမှုကလည်းမတရားများနေတဲ့အခါမျိုးတွေကတော့စောင်းကြည့်ရင်လည်းမြလန်းကလာနိုင်အောင်မဆက်နိုင်တော့ဘူးအဲ့ဒီပေါ့လေ
အေအော်ဒီတိုင်းစိုက်ပျိုးရေးဦးစီးဌာနကတော့ရွှေခရုဝင်ရောက်တဲ့လယ်မြေတွေဟာမြေနိုင်ပြီးရေဝင်တဲ့နေရာတွေဖြစ်တာကြောင့်ရေဝင်ရေထွက်မြောင်းတွေကိုပိတ်ပင်တားဆီးတဲ့နီးစနစ်တွေနဲ့အသည့်ပညာပေးလက်ကမ်းစာတောင်ဖြန့်ဝေတာတွေကိုဆောင်ရွက်နေတယ်လို့ပြောဆိုထားပါတယ
်။လေယာစီးပွားသတင်းတွေကို Farmer Times Media ကတင်ဆက်ပေးခဲ့တာပါရှင်။ဒီလိုမျိုးလေယာစီးပွားသတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဥရုယာဒီကိုဘက်ကလည်းတစ်ချက်တင်ပြပေးပါဦးမယ်။အမေရိကန်သမ္မတသစ်ဒေါ်နယ်ထရမ့်ကဒီဥရုယာဒီနဲ့တဘာဝပတ်ဝန်းကျင်ပေါ်မှာတက်ရောက်မှုရှိစေမဲ့အမေရိကတို့ကိုထုတ်ပြန်လိုက်ပါတယ်။ကိဟဘီရာစနစ်ကိုပါထိခိုက်လာနိုင်တဲ့သမ္မတထရမ့်ရဲ့အမိန့်တွေဟာဒီတရားရေးဆိုင်ရာစင်ကာချက်တွေရင်ဆိုင်ရလာနိုင်ခြင်းရှိတဲ့အကြောင်းကိုတော့ဒီဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းတော်ကတင်ပြထားပါတယ်ရှင်။
ဒေါ်နယ်ထရမ့်ဟာအမေရိကန်ရဲ့သဘာဝပတ်ဝန်းကျင်ကာကွယ်ရေးလုပ်ငန်းတွေလျှော့ချဖို့ပြန်ပြေမြဲစွမ်းရင်ကဏ္ဍဆက်ပြီးတော့မတိုးချက်ဖို့နဲ့ရှင်းနံတွေအကြီးအကျယ်ထုတ်ယူဖို့အုပ်ချုပ်ရေးအမိန့်တွေတတိတန်းကြီးထုတ်ပြန်လိုက်ပါတယ်။ကမ္ဘာအပူချိန်တွေမြင့်တက်လာချိန်မှာပဲပြည်တွင်းရုပ်ကြွင်းလောင်စာတွေပုံမိုထုတ်ယူဖို့နဲ့လျှက်စစ်ကားတွေအတွက်ပေးထားတဲ့ခန်းစားခွင့်တွေရုပ်သိမ်းလိုက်တာဟာစိုးရင်စရာကောင်းတဲ့လုပ်ရပ်တွေဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ကိုလံဘီယာတက္ကသိုလ်ဆာဗီယန်စင်တာဥဒုယာတိရေးရာဥပဒေဌာနတည်ထောင်သူလည်းဖြစ်တဲ့ပမောက္ခမိုက်ကယ်ဂဲရက်ကအခုလိုထုတ်ပြပါရ
စေ။ President Trump has issued a flurry of executive orders.
သမရအမိတ်တီထဲမှာရည်နံတွေခက်မြန်မြန်ထုတ်ယူဖို့တိုက်တွန်းထားပါရယ်။တော်ရိုင်းဒိရိစံတွေအတွက်အလွန်ရေးကြီးပြီးဆယ်စုနှစ်တွေနဲ့ချီကာကွယ်ထားတဲ့အာတိတ်ဒေသတော်ရိုင်းဒိရိစံဘေးမဲ့တော်ထဲမှာလည်းရည်နံတူးလို့ရအောင်လုပ်ပေးထားပါရယ်။မျိုးတုံးလူနီးပါးမျိုးစိတ်တွေကိုကာကွယ်ထားတဲ့အဥပဒေပါကန့်သက်ချက်တွေနဲ့ရေနံကုမ္ပဏီတွေကိုဟန်တားလို့မရအောင်လဲဆောင်ရွက်ထားပါတယ
်။တမရတက်တန်းပထမပတ်ထဲမှာတင်ဥဒုယာတိနဲ့သဘာဝပတ်ဝန်းကျင်အပေါ်တက်ရောက်စေမဲ့လုပ်ရတွေကတော့ဖလုံအိမ်တက်ငွေထုတ်လို့မရွှေချရေးပါရီသဘောတူညီမှုကဒုတိယအကြိမ်နှုတ်ထွက်လိုက်တာလည်းပါပါတယ်။ကုလသမဂ္ဂဦးဆောင်ကြိုပမ်းနေတဲ့ပါရီသဘောတူညီမှုပါဖလုံအိမ်တက်ငွေထုတ်လို့မရွှေချရေးရည်မှန်းချက်တွေကိုအမေရိကန်နိုင်ငံကလိုက်နာဖို့မလိုတော့သလိုယာတီဥဒုပြောင်းလဲမှုထိန်းချုပ်ရေးအတွက်ငွေကြေးထည့်ဝင်ဖို့မလိုတော့ဘူးဆိုတဲ့သဘောလည်းဖြစ်ပါတယ်။သမ္မတထရမ့်ကပြည်ရင်းမှာစွမ်းအင်လုံလောက်မှုမရှိဘူးဆိုပြီးတော့အရေးပေါ်အခြေအနေကိုလည်းထုတ်ပြန်လိုက်တဲ့အတွက်စွမ်းအင်ကုမ္ပဏီတွေအနေနဲ့ဖက်ဒရယ်အစိုးရပိုင်းမြေနေရာတွေပေါ်မှာပါရည်နံထုတ်ယူဖို့ကြွန်းအားပေးလိုက်တာလည်းဖြစ်ပါတယ်။ကာကွယ်ရေးဆိုင်ရာထုတ်လုပ်မှုဥပဒေ Defense Production Act အရနိုင်ငံတော်ရဲ့လိုအပ်ချက်အဖြစ်ယူဆရတဲ့ကုန်ပစ္စည်းနဲ့သင်ယဇာတတွေကိုပုဂ္ဂလိကပိုင်မြေနေရာတွေမှာပါထုတ်ယူဖို့လဲခွင့်ပြုထားပါတယ်။ Joint Chain သူတွေကတော့အမေရိကန်မှာဘရုံးငါနဲ့မှမတူအောင်ရေနံအများအပြားထုတ်ယူနေတာဖြစ်တဲ့အတွက်နိုင်ငံတော်အတွက်စွန့်ရင်ရေးပေါ်အခြေအနေမဟုတ်ဘူးလို့ပြောပါတယ်။
The only justification that he put forth in the executive order
ဆိုရင်ဆိုင်ရာအရေးပေါ်အခြေအနေထုတ်ပြန်ရတာကလည်းစီစည်းနှုံးနေကြောက်ဖြစ်ပါတယ်။အမေရိကန်မှာလောင်စာဆီဈေးကစံချိန်တင်အမြင့်ဆုံးကိုရောက်နေတာမဟုတ်ပါဘူး။တကဘာလုံးကဈေးနှုန်းထက်ဒီကဆီဈေးနှုန်းကနည်းပါတယ်။သမ္မတထရမ့်ရဲ့ဆောင်ရွက်ချက်တွေကြောင့်လောင်စာဆီဈေးတွေကျသွားမှာမဟုတ်ပါဘူး။ဈေးတောင်ပိုတက်လာနိုင်ပါတယ်။သူအဓိကပြစ်မှတ်ထားတဲ့လေစွမ်းအင်ထုတ်လုပ်မှုဆိုရင်ဈေးသက်သာပါတယ်။လေစွမ်းအင်ထုတ်လုပ်မှုတွေရပ်သွားအောင်လုပ်ရင်တော့လောင်စာဈေးတွေပိုပြီးတော့တက်သွားမှာပါ။
မျိုးရုံလူနေပါမျိုးစိတ်တဲ့ကာကွယ်ရင်နဲ့အာတိတ်ဒေတာကာကွယ်ရေးဆိုင်ရာဥပဒေနဲ့ရင်နံထုတ်လုပ်မှုကိုဟန်တားလို့မရဘူးလို့လည်းသမ္မတထရမ့်ရဲ့အမိန့်မှာဖော်ပြထားတာပါ။အာတိတ်ဒေတာကတော်ရင်တရိတ်ဆန်ပေးမဲ့တော်ထမှာလည်းရင်နံတူးဖို့နိုင်ဖို့လမ်းဖွင့်ပေးလိုက်တာပါ။
The executive orders call for
speeding up. Samra me ato myan le ma yin nan ne dabawa tangwe company re ko ajo mya si de a chet de pawin ba de American ha tamain ta shao yin nan thot lut mu let shi a mya so nangan phit ni da ga a ye ji de a chet ta khu phit ba de Biden aso ya let the ma a ri a ni tha ko yauk khe da phit ba de Biden aso ya ye mu wa ra jaw ma hout ba u Sezu Nitin Nechi Jin Tong Lade Muara Rijao Yinan Tolo Mu and Yin Zongo Yao Lagera Chipare.
The town Dongze Pilunema Tolo Tamia Gatirite Naze Yakainonga Yesigari Piye Sure Tamra Hong Padanya Juban Cheko Pyong Piamelo Let Tramga Jongwabare Yesiga Wedurego Dola Kunatong Ayati Akong Gwilu Kim Putare Congress Ludoga Di Putare Tamra Hong Padanya The town of Senna Kune Atingya Ubrigule Piatang Melu Tamra Tramga Pyosu Tarawa Auckland Tekdo Engineer Pamoka Jen Shangaro Kurutong Tabare.
The White House issued an executive order.
ပေါ်တော့ကားထုတ်လုပ်တဲ့ကုမ္ပဏီတွေအနေနဲ့လက်စစ်ကားတွေအစား လေလုံညညာမှုထုတ်လုပ်နေတဲ့စစ်ရုံအသစ်တွေကိုအစိုးရကပြန်လဲတုံ့သက်တဲ့အခါမှာလဲဒီစစ်ရုံကြောင့်လေလူတွေကိုဖလုံးအိမ်တောင်းပရီဘလောက်ထပ်တိုးလာမလဲစီးရဲနွမ်းမတဲ့လူမှုအတိုင်းဝန်းပေါ်ဘလောက်ထိတက်ရောက်လာမလဲဆိုတဲ့အချက်ကိုထည့်စင်စားဖို့လိုတော့မှာမဟုတ်ပါဘူး။တဘာဝပတ်ဝန်းကျင်ညံမှုပေါင်းစုံရတဲ့တဲ့တဘာဝဘေးအန္တရာယ်အမျိုးမျိုးရဲ့တရားမှုတွေကိုစီးရဲနွမ်းမတဲ့အတိုင ဝန်နေကြတာဖြစ်ပါတယ်အခုတော့သမ္မတထရမ့်ရဲ့အမိန့်တွေကြောင့်အဲ့ဒီဂျိုးပန်ဆဝန်မိုးတွေတဲထဲရေသွန်းဖြစ်သွားနိုင်တယ်လို့ဥဒုယာတိဆိုင်ရာတရားမျှတမှုဟာလည်းပို့ပြီးတော့ကင်းမဲ့သွားနိုင်တယ်လို့မိုက်ကယ်ဂက်ရက်ကရှင်းပြပါတယ်ဖလုံအိမ်တန်းငွေထုတ်လို့ဒုတိယအများဆုံးဖြစ်တဲ့အမေရိကန်မှာသမ္မတထရမ့်ရဲ့အမိန့်တွေထွက်လာပြီးတဲ့နောက်ကမ္ဘာတဝန်းကဥဒုယာတိပြောင်းလဲမှုတန်းနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့နိုင်ငံအတော်များများအတွက်ကမ္ဘာအရာကြီးနိုင်ငံတွေဖက်ကအရေးတကြီးပူပေါင်းဆောင်ရွက်ဖို့ပိုးပြီးတော့လိုအပ်လာပြီလို့လည်းနိုင်ငံကောင်းဆောင်တို့ချို့ကတိုက်တွန်းလို့ဆိုလာနေကြပါတယ်။ကျွန်မအနောက်လောက်ပ
ါ။နားလောင်တင်ဆက်ခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းမြေတွေကတုတ္တအစီအစဉ်ကိုတင်ပြပေးပါဦးမယ်။မြန်မာအပါအဝင်အစာရေစာရှားပါလာနေတဲ့နိုင်ငံတွေ၊နောက်ငတ်မှုခေါင်းပါမှုနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေအကြောင်းနဲ့ဒီနိုင်ငံတွေအတွက်စားနပ်ရိက္ခာကူညီနေတဲ့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်အကြောင်းကိုမတ်ညိုညိုလင်းကဒီနေ့ပတ်သတင်းတွေကတူတာမှတင်ပြပေးထားပါရရှင
်ဒီနေ့ကမ္ဘာကြီးမှာဖြစ်ပျက်နေတဲ့သဘာဝဘေးအန္တရာယ်တွေလက်နက်ကင်ပဋိပက္ခတွေညီမျှမှုမရှိတဲ့စီးပွားရေးအခြေအနေတွေကြောင့်နိုင်ငံပေါင်း49နိုင်ငံကလူပေါင်း44တန်းခွဲနီးပါးဟာဆိုးဝါးလာတဲ့အစာရေစာငတ်မှုမှုအနေထားတွေမှာရှိနေရတယ်လို့ကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကပြောဆိုထားပါတယ်ဒါအပြင်နိုင်ငံပေါင်း84နိုင်ငံကလူပေါင်း343သန်းလောက်ဟာလဲစားနပ်ရိက္ခာလုံလောက်မှုမရှိတဲ့အနေအထားတွေကိုကြုံတွေ့နေကြရတယ်လို့ဆိုရပါဒီနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်နိုင်ငံတဝန်းပဋိပက္ခတွေပိုပြီးပြင်းထန်လာတာသွာလာခွင့်တွေကန့်တတ်ပိတ်ပင်ခံရတာစီးပွားရေးရိမ့်ရိုင်လာတာနဲ့ရာသီဥတုနဲ့ဆက်ဆက်တဲ့ဘေးဒဏ်တွေဇက်တိုက်ကြုံခဲ့ရတာကြောင့်မြန်မာနိုင်ငံကလူဦးရေ15သန်းလောက်ဟာအခု2025ခုနှစ်ထဲစားနပ်ရိက္ခာမလုံလောက်တဲ့အငတ်ဘေးကိုရင်ဆိုင်ရနိုင်ခြေရှိတယ်လို့ဇန်နဝါရီလ29ရက်နေ့ကပဲထုတ်ပြန်ပြောဆိုခဲ့ပါတယ် WFP ရဲ့စစ်တမ်းအညွန့်ကိန်းတွေအရာကမ္ဘာမှာလက်ရှိစိုးရိမ်စရာအကောင်းဆုံးအငတ်ဘေးကိုကြုံတွေ့နေရတဲ့ထိတ်ဆုံးနေရာဒေသတွေကတော့ Democratic Republic of Congo, Afghanistan, Yemen, Syria နဲ့ The Sahel ဒေသလို့ပြောဆိုကြတဲ့ Sahara ဒေသခံရအောက်ပိုင်းမှာရှိတဲ့ Burkina Faso, Chad, Mali, Mauritania, Niger နိုင်ငံတွေနဲ့တောင်ဆူဒန်ဆူဒန်၊ဆိုမာလီယာ၊အီသီယိုးပီးယားမြောက်ပိုင်း၊ဟေတီတို့ပဲဖြစ်ကြပါဗျ။ဒီနိုင်ငံတွေထဲမှာ25နှစ်ကျော်ကြာလာပြီဖြစ်တဲ့လက်နက်ကိုင်ပဋိပက္ခတွေ၊လူအစုလိုက်အပြုံလိုက်ဆင်းရဲမွဲတေမှုတွေနဲ့နေထိုင်စရာအခြေတကျမရှိနိုင်မှုတွေကြောင့် DRC ကွန်ဂိုနိုင်ငံဟာငှက်မမှုကြုံတွေ့ရတာအမြင့်မားဆုံးအဆင့်မှာရှိနေပါတယ်။ကလေးသူငယ်တွေအပါအဝင်လူပေါင်း23သန်းခွဲလောက်ဟာအငတ်ဘေးနဲ့ရင်ဆိုင်နေကြရတာလို့ WFP ကပြောဆိုထားတာပါ။အငတ်ဘေးကြုံတွေ့နေရတဲ့နိုင်ငံတွေထဲမှာဒုတိယအမြင့်ဆုံးအဆင့်မှာရှိနေတဲ့အာဖဂန်နစ္စတန်ကတော့လူ12သန်းခွဲလောက်အငတ်ဘေးရင်ဆိုင်နေရတယ်လို့ဆိုပါတယ်။နှစ်ပေါင်း40ကျော်ရှိနေတဲ့ပဋိပက္ခတွေကအခုလိုငှက်မမှုကိုဖြစ်လာစေခဲ့တာလို့လည်းဖော်ပြထားတာပါ။အစာရစာငှက်မမှုကမ္ဘာအဆင့်3မှာရှိနေတဲ့ယီမင်ကတော့လွန်ခဲ့တဲ့10နှစ်ကစာခဲ့တဲ့ပြည်ရင်းစစ်တမ်းကြောင့်လူ18သန်းအစာရေစာငှက်မမှုကြုံနေရတယ်လို့ဆိုပါတယ်။ငှက်မမှုအဆင့်လေးမှာရှိနေတဲ့ဆီးရီးယားကလည်း12နှစ်ကျော်ကြာပြည်ရင်းစစ်တမ်းကြောင့်ပဲဖြစ်ပြီးလူပေါင်း73သန်းနီးပါးငှက်မမှုကိုရင်ဆိုင်နေရတာပါ။ဘာကီနာဖာဆို၊ချတ်၊မာလီ၊မော်ရီတေးနီးယားနဲ့နိုင်ဂျာနိုင်ငံတွေရှိတဲ့The Sahel ဒေသကတော့လက်နက်ကိုင်ပဋိပက္ခတွေဥရုယာတီဖောက်ပြန်ဆိုးဝါးမှုတွေကြောင့်လူပေါင်း73သန်းဝန်းကျင်ဟာငှက်မမှုတွေရင်ဆိုင်နေရတယ်လို့ WFP ကပြောဆိုထားပါတယ်။အခုလိုအချက်အလက်တွေကိုလေ့လာထုတ်ပြန်ပြီးငြိမ်းချမ်းမှုတည်ငြိမ်မှုပြည်စုံကျယ်ဝမှုတွေကိုအခြေခံကကမ္ဘာနိုင်ငံအနှံ့လိုအပ်နေတဲ့နေရာတွေမှာအစားအသောက်ဆိုင်ရာကူညီထောက်ပံ့မှုတွေပေးနေတဲ့ WFP ဟာကမ္ဘာပေါ်ကလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့တွေထဲမှာအကြီးမားဆုံးအဖွဲ့ကြီးဖြစ်ပါတယ်။ WFP ကိုလွန်ခဲ့တဲ့1962ခုနှစ်ကစတင်ထူထောင်ခဲ့ပြီးနိုင်ငံပေါင်း120မှာဝန်ထမ်းပေါင်း2300ကျော်နဲ့လုပ်ငန်းတွေကိုအကောင့်ထည့်ဖို့လှုပ်ဆောင်နေတာလည်းဖြစ်ပါတယ်။WFP ဟာ2020ခုနှစ်မှာတော့ငြိမ်းချမ်းရေးနိုဘယ်ဆုကိုရရှိခဲ့တာဖြစ်ပါတယ်ရှင
်။မညွညိုလင်းတင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်နဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA website လိပ်စာအပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA ပရိသတ်တွေစီကိုသတင်းတွေကိုအမှန်ကန်ဆုံးနဲ့အမြန်ဆုံးတင်ဆက်ပေးနိုင်ဖို့ကျွန်တော်တို့အမြဲတမ်းချူပန်နေပါတယ်။အခုကတော့သတင်းကျဉ်းချုပ်ကိုတက်လက်တင်ပြပေးပါသေးရှင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ၄နှစ်ပြည့်တဲ့အချိန်အာဏာသိမ်းမှုကိုဆက်လက်ဆန့်ကျင်ကန့်ကွက်တဲ့အကြောင်းပြသတဲ့အနေနဲ့အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်အပါအဝင်နောက်ဥရောပနိုင်ငံတွေနောက်အာရှနိုင်ငံတွေမှာမြန်မာရေးလှုပ်ရှားသူတွေဆန္ဒပြကြပါတယ်နွေဦးတော်လှန်ရေးကိုနိုင်ငံတကာကဝိုင်းဝန်းပန့်ပိုးမှုတိုးလာစေဖို့အတွက်အခုလိုထုတ်ပေါ်ကြတာဆိုပြီးတော့လဲဆန္ဒပြသူတွေကပြောပါတယ်အမေရိကန်ပြည်ထောင်စု Washington DC မှာကျင်းပတဲ့ဆန္ဒပြပွဲကိုတော့အနီးဝန်းကျင်ပြည်နယ်တွေမှာရောက်နေကြတဲ့လာရောက်ကြတဲ့ဒီရာနဲ့ချီတဲ့မြန်မာတွေဆန္ဒပြခဲ့ကြသလိုအမေရိကန်ကဒီတခြားမြို့ကြီးတွေမှာလည်းပြိုင်နဲ့ဆန္ဒပြကြတာတွေရှိပါတယ်။ဒါအပြင် Britain, Germany, အပါအဝင်ဥရောပနိုင်ငံအများပြားနဲ့ Thai, Japan, တောင်ကိုရီးယားစတဲ့အာရှနိုင်ငံတွေကမြို့ကြီးတွေမှာလည်းမြန်မာတွေစုဝေးဆန္ဒပြခဲ့ကြပါတယ်ရှင်။နော် Israel Hamas အဖြစ်ကရဲ့ဆက်ရေးသဘောတူညီချက်အရ Hamas ဘက်ကဖမ်းဆီးထားတဲ့တစားကန်တွေကနောက်ထပ်3ဦးကိုတော့စနေနေ့မှာပဲ Hamas ကထပ်ပြီးတော့လွှတ်ပေးလိုက်ပါတယ်။အပြန်အလှန်အဖြစ်ဒီ Israel ဘက်ကပါလက်စတိုင်းအကျဉ်းသား90ကိုပြန်လွှတ်ပေးဖို့သဘောတူထားပါတယ်။ဒါပေမဲ့လည်းအရေးအတွက်ကို183ဦးအထိတိုးထားပြီးတော့ Israel ကလွှတ်ပေးမယ်လို့မျှော်လင့်တဲ့အကြောင်းလဲပါလက်စတိုင်းလှုပ်ရှားသူတွေကပြောပါတယ်။ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။စီစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ပါရုပ်တံတိုက်တာက James Smith ဖြစ်ပါတယ်ကြီးစုအားပေးကြတဲ့အတွက်အားလုံးကိုထူးဝဲကျေးဇူးတင်ပါတယ်ကျွန်မခင်ဗျထွေးပါရှင်အားလုံးဆက်မပေးခင်ကြပါပါရှင်